Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်စက်တင်ဘာလ21ရက်တနင်္လာနေ့ညပိုင်း 9:20 DC စီစဉ်တွေကိုလိုင်းဒိုမီတာ24 25 30 52နဲ့လိုင်းလက်မီတာ190ရုပ်ကနေတိုက်ရိုက်ထုတ်လင်းနေပါပြီရှင်ကျမနန်းလာဝါဒီကနေ့ညစီစဉ်နေတာဝန်ယူတင်ဆက်သွားမှာပ
ါကျမအေးတနာကြပါရှင်ဥရောပနိုင်ငံတွေအနေနဲ့ကြုံတွေ့နေရတဲ့ဒုက္ခသည်ပြဿနာအတွက်အားလုံးစုပေါင်းလှုပ်ဆောင်မယ့်အစီအစဉ်တစ်ရပ်လိုအပ်တယ်လို့ပိုလန်အစိုးရကပြောကြားသွားပါတယ်တောင်ကိုရီးယားနိုင်ငံရဲ့ပထမဦးဆုံးဒုက္ခသည်ခေါ်ယူနေရာချထားရေးအစီအစဉ်အရထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်30ကိုခေါ်ယူပြီးတော့တောင်ကိုရီးယားမှာနေရာချထားပေးမှာဖြစ်ပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်နန်းလောင်ရင
်ကောင်းပါပြီရှင်Federalist နှစ်ကိုအခြေခံနဲ့ပြည်ထောင်စုတည်ဆောက်နိုင်ရေးကိုဦးတည်နေပြီလို့လက်ရှိအာဏာရပြည်ထောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြောဆိုပြီးမဲဆွဲစည်းရုံးမှုနဲ့ပတ်သက်လို့ကတော့
ဒီသာဝရငြိမ်းချမ်းရေးဆိုတာကျွန်တော်တို့တိုင်းသားလက်နဲ့ကန်ဖွဲ့တဲ့အားလုံးလက်နဲ့ချပြီးတော့မှ
ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာဝါရှင်အသေးစိတ်ကိုတော့နောက်ပိုင်းမှာကြားရမှာပါဒါအပြင်မဲစင်းတွေခုထိမရွနေမှုပေါ် NLD ကဝေဖန်လိုက်တဲ့သတင်းအမှုပညာရှင်တွေကမဲပေးကြအောင်လို့ဆိုကြတဲ့သတင်းနဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခတဲ့စကန်တစ်ခုမှာမနေ့ညပိုင်းကတနက်နဲ့ပြစ်ခတ်မှုဖြစ်သွားတဲ့သတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိုက်တန်ရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
ဥရောပနိုင်ငံတွေအနေနဲ့ကြုံတွေ့နေရတဲ့ဒုက္ခသည်ပြဿနာအတွက်တနိုင်ငံချင်းစီကဒုက္ခသည်အရေးအတွက်ဘယ်၍ဘယ်မျှလက်ခံမယ်ဆိုတာမျိုးမဟုတ်ဘဲနဲ့အားလုံးစုပေါင်းလှုပ်ဆောင်မယ့်အစီအစဉ်တစ်ရပ်လိုအပ်တယ်လို့ပိုလန်နိုင်ငံသားရေးဝန်ကြီး Grzegorz Schetyna ကပြောပါတယ်။ဥရောပတစ်ဘက်ကပထမဦးစားပေးလှုပ်ဆောင်ရမယ်၊နေဆက်မြင်းကိုလုံခြုံအောင်ကာကွယ်ရမယ်၊ပြီးတော့ဒုက္ခသည်ကြိုဆိုရေးဌာနတွေဖွင့်ပြီးတော့အဲ့ဒီနေရာတွေမှာရောက်လာတဲ့သူတွေကိုဒုက္ခသည်အစ်စ်တွေလား၊စီးပွားရေးအကျိုးမြတ်ထုတ်ဖို့ပြောင်းလာတဲ့လူတွေလားဆိုတာစစ်စစ်တင်လို့တနင်္လာနေ့ထုတ် Political Europe သတင်းစာရဲ့အတွင်းမြင်ဆောင်မှာ Mr. Schetyna ကပြောထားတာပါဒုက္ခသည်တွေလက်ခံတဲ့ကိစ္စကိုပိုလန်နိုင်ငံကမကန့်ကွက်ပါဘူးဒုက္ခသည်တသိန်းခွဲကျော်ကိုခွဲဝေယူဖို့အဆိုပြုတာတွေကဒီပြဿနာကိုအပြည့်အဝဖြေရှင်းပေးနိုင်မှာမဟုတ်ပါဘူးလို့ Mr. Schetyna ကဆိုပါတယ်ဆွီဒန်ဂျာမနီနဲ့ဩစတြီးယားလိုနိုင်ငံတွေကရွှေပြောင်းဒုက္ခသည်တွေခေါ်ယူနေရချထားပေးတဲ့အတွေ့အကြုံရှိပေမဲ့တခြား EU နိုင်ငံတွေမှာအဲ့လိုမျိုးအတွေ့အကြုံမရှိဘူးလို့တင်းငွေနေမှာလဲသူကသတင်းနောက်တွေကိုပြောသွားတာပါဒီကနေ့မှာတော့ Mr. Schetyna ဟာ Czech ပြည်သူသမ္မတနိုင်ငံ Slovakia, Hungary နဲ့လက်ရှိ EU ဥက္ကဋ္ဌ Luxembourg နိုင်ငံတို့ကနိုင်ငံသားရေးဝန်ကြီးတွေနဲ့ Prague မြို့မှာတွေ့ဆုံခဲ့ပါတယ်။ဒီဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့ EU ပြည်ထောင်စုဝန်ကြီးတွေကအင်္ဂါနေ့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပြီးတော့ဗုဒ္ဓဟူးနေ့မှာတော့ဥရောပသမ္မတအထူးထိပ်တီးဆွေးနွေးပွဲတစ်ရပ်ကျင်းပမှာပါ။ဆီးရီးယားနိုင်ငံက40ရာခိုင်နှုန်းအပါအဝင်ဒုက္ခသည်9သိန်းကျော်ဥရောပကိုရောက်လာတယ်လို့ IOM နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်မှုအဖွဲ့ကပြောပါရယ်အမေရိကန်ပြည်အောင်စုကတော့တနည်းကိုလက်ခံတဲ့ဒုက္ခသည်အရေးအတွက်လက်ရှိ9000ကနေပြီးတော့2016မှာတော့8000ကျော်2019မှာဆိုရင်ဒုက္ခသည်တသိန်းအထိတိုးပြီးတော့လက်ခံမယ်လို့အမေရိကန်နိုင်ငံသားဝန်ကြီး John Kerry ကတနင်္ဂနွေနေ့ကပဲပြောသွားခဲ့ပါရယ်ရှင
်ဂရိနိုင်ငံရဲ့မနေ့ကထွေထွေရွက်ောက်ပွဲမှာလက်ဝဲချင်းဂရိဝန်ကြီးချုပ် Alexis Tsipras အနိုင်ရချောင်းချိန်ညာလိုက်ပြီးချူချန်ချွေတာရေးလှုပ်သွားမယ်လို့ဆိုလိုက်ပါတယ်။ဝန်ကြီးချုပ်စီပရက်စ်ကဂရိအနေနဲ့ဒေါ်လာသန်းထောင်နဲ့ချီတဲ့ချင်းငွေထောက်ပံ့တွေရဖို့ဥရောပကျွေးရှင်တွေတောင်းဆိုထားတဲ့အစိုးရအသုံးစီချူချန်ချွေတာရေးအစီအစဉ်ကိုအကောင့်ထည့်ဖို့ညွန်ပေါင်းစုရအမြန်ဖွဲ့သွားမယ်လို့ထုတ်ပြောလိုက်ပါတယ်။ဂရိနိုင်ငံကိုကွန်ဆာဗေတီတွေကဆက်ပြီးအုပ်ချုပ်မှာကိုလက်မခံကြောင်းမဲဆန္ဒရှင်ပြည်သူတွေကဒီနေ့အခုရွေးကောက်ပွဲမှာပြခဲ့ပြီးနိုင်ပိုင်းကြာမှာပဲရွေးကောက်ပွဲနိုင်ရဆိုင်ရီဇာပါတီခေါင်းဆောင်မစ္စတာစီပရက်စ်ကအောင်ပွဲခံနေတဲ့လူအုပ်ကိုတနင်္ဂနွေနေ့ညပိုင်းမှာအမေကွန်ပြောခဲ့တာပါ။ဂရိနိုင်ငံရဲ့အနာဂတ်တောက်ပလာအောင်ဖိနစ်ခံလူသမားလူတန်းစားတွေအတွက်ကြိုးပမ်းလှုပ်ဆောင်သွားမယ်။ဒန်းတူညီများမှုတရားမျှတမှုလူမျိုးဆိုင်ရာမျှတမှုတွေနဲ့တိုင်းပြည်ကြွယ်ဝချမ်းသာအောင်ပြည်သူတွေဂုဏ်ယူနိုင်အောင်လာမယ့်၄နှစ်အတွင်းဆောင်ရွက်သွားမယ်လို့မစ္စတာစီပရက်စ်ကကတိပေးခဲ့ပါတယ်။ရွေးကောက်ပွဲမဲပြားပေါင်း90ရာခိုင်နှုန်းကျော်ရည်တွက်ပြီးချိန်မှာဆရီဇာပါတီကမဲစုစုပေါင်းရဲ့ 35.4 ရာခိုင်နှုန်းကိုရထားပြီးလွှတ်တော်အမတ်နေရာစုစုပေါင်း300ထဲမှာ144နေရာကိုအနိုင်ရလိုက်တာဖြစ်ပါတယ်။ဒီပါတီနောက်မှာတော့ New Democracy Party က 28.3 ခိုင်နှုန်းနဲ့နာစီဝါဒကိုအားကျတဲ့ Golden Dawn Party က 900 ခိုင်နှုန်းအသီးသီးရထားပါတယ်ခင်ဗျ။
အီရန်နိုင်ငံဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးစားနေတယ်ဆိုတဲ့ဆွဆွဲချက်ပေါ်မှာကုလသမဂ္ဂကာလကြာရှည်စုံစမ်းနေတဲ့ကိစ္စ ထူးခြားတဲ့တိုးတက်မှုတွေရှိတယ်လို့ IAEA အနှုမျိုးစွမ်းရင်အေဂျင်စီအကြီးအကဲကပြောလိုက်ပါတယ်။စုံစမ်းမှုတွေရဲ့အဓိကအချက်အချာဖြစ်တဲ့ပါချင်စစ်စခန်းကိုတွားရောက်ခွင့်ရခဲ့တာအပါအဝင်အီရန်နိုင်ငံခီးစင်နဲ့ပတ်သက်လို့ IAEA အကြီးအကဲယူကီယာအာမာနိုက IAEA ဘုတ်အဖွဲ့ကိုအစီရင်ခံစာတင်ပြတာပါ။အီရန်ကိုယ်စားလှယ်တွေရယူပေးတဲ့နမူနာအပါအဝင်ပါချင်စစ်စခန်းကပတ်ဝန်းကျင်နဲ့ပတ်သက်တဲ့နမူနာတွေကိုသူ့ရဲ့ခီးစင်မတိုင်ခင်မှာရယူခဲ့တယ်လို့မစ္စတာအာမာနိုကပြောပါတယ်။ IAEA ရဲ့လုပ်ငန်းရပ်တွေကိုမထိခိုက်စေဘူးဆိုရင်တချို့ကိစ္စရပ်တွေမှာအဲ့လိုမျိုးနမူနာယူပြီးတော့စစ်ဆေးအတည်ပြုတဲ့လုပ်ငန်းရပ်ကိုအဲ့ဒီအရှင်နိုင်ငံကိုပေးလုပ်တဲ့သဘောတွေရှိတယ်လို့သူကပြောပါတယ်။IAEA ကအဲ့ဒီနမူနာကိုအတည်ပြုစစ်ဆေးတဲ့နေရာမှာတော့သူတို့စီမှာအသုံးပြုနေတဲ့အောင်မြင်ပြီးသားစစ်ဆေးတဲ့နေတွေကိုတုံးသွားမှာဖြစ်တယ်လို့မစ္စတာအာမာနိုကသတင်းထောက်တွေကိုပြောသွားပါတယ်။အစောပိုင်းကတော့ဒီပါချင်စစ်ခန်းကနေပြီးတော့နမူနာတွေကို IAEA နျူကလ িয়ার ရွေးကြမ်းကျင်ပညာရှင်တွေကထုတ်ယူပြီးတော့ကုလသမဂ္ဂကိုပေးအပ်လိုက်ကြောင်းအီရန်အရာရှိတွေကပြောသွားတာပါ။ပါချင်စစ်စခန်းရဲ့ပတ်ဝန်းကျင်နဲ့ပတ်သက်တဲ့နမူနာတွေကိုကုလသမဂ္ဂရဲ့ IAEA ရဲ့အမှုမျိုးစွမ်းရည်အေဂျင်စီကစုံစမ်းစစ်ဆေးရမှုတွေကိုတက်တည်ထားပြီးရယူတာမဟုတ်ဘူးလို့တော့ IAEA အီရန်နိုင်ငံရဲ့အမှုပညာအမှုမျိုးအေဂျင်စီပြောရေးဆိုခွင့်ရှိသူကိုကိုးကားပြီးတော့အီရန်အစိုးရသတင်းဌာန IRN ကသတင်းဖော်ပြပါတယ်ဒီပါချင်စစ်စခန်းဟာစစ်ဖက်ဆိုင်ရာဌာနတစ်ခုတက်တက်ဖြစ်တဲ့အပြင်လူဝင်ခွင့်မရှိဘူးဆိုပြီးတော့အီရန်အစိုးရက IAEA ရရှိရေကိုနှစ်ပေါင်းများစွာလာခွင့်မပေးတာဖြစ်ပါလိမ့်ရှင်
။ပုတ်ရဟမင်းကြီး Francis အနေနဲ့ကျူဘာမြို့တော်ကနေနိုင်ငံရှေ့ပိုင်းမှာရှိတဲ့ Castro ညီကိုစာတိမြေကိုဒီနေ့သွားလိုက်ဖို့ရှိနေပါတယ်။1959ခုနှစ်ကကျူဘာကျွန်းနိုင်ငံကိုအုပ်ချုပ်လာခဲ့တဲ့ဒီ Federal နဲ့ Royal Castro ညီကိုတွေ့ဆုံပြီးတရားချာမှာအခုလိုသူတို့ဇာတိမြေယူချင်းကိုသွားမှာဖြစ်ပါတယ်။တကယ်တော့ဒီယူချင်းမြို့ဟာမြို့တော်ဟာဘာနာကနေမိုင်900ခန့်ဝေးပြီးရာစုနှစ်တွေချီတီးရှိလာခဲ့တဲ့တမျိုးလုံးကနေလှမ်းမြေအောင်မြင်မာတဲ့လဝါကတိုင်ကြီးအတွက်နာမည်ကြီးတဲ့မြို့ဖြစ်ပါတယ်။ဒီ Roman Catholic ဖွန်တော်ကြီးအနေနဲ့ဒီယူချင်းမြို့မှာတောင်ကနန်းချီတက်လာမဲ့လူတို့ကိုတရားဟောပွဲချင်းနေတဲ့ကျင်းပဖို့ရှိနေပါတယ်။ပြီးရင်တော့ကျူဘာရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Santiago ကိုသွားပြီး Virgin of Charity ဘုရားကျောင်းကိုသွားလည်မှာပါ။မနေ့တနင်္ဂနွေနေ့တုန်းကလည်းဟာဗာနာမြို့တော်မှာတရားဟောပွဲကြီးတစ်ခုကျင်းပခဲ့ရမှာပိုဟန်မင်းကြီးကအတွေးခေါ်ဆိုင်ရာအန်ဒီရဲ့ကြီးမှုတွေကိုသတိထားကြဖို့သတိပေးခဲ့ပါတယ်ဒီတရားပွဲကိုဟာဗာနာမြို့တော်ကသမိုင်းဝင်တော်လိုင်းရင်ပြင်မှာကျင်းပခဲ့ရမှာလူအုပ်ကြီးကတိုးချိတ်ပြီးလာနာထောင်ခဲ့ကြပါတယ်ကျူဘာနဲ့အမေရိကန်ကြားလှုပ်ဝက်ဆွေးနွေးပွဲတွေမှာအောင်မြင်နောက်ကနေဝင်ကူပေးခဲ့တဲ့ပိုဟန်မင်းကြီးအနေနဲ့ဒီကျူဘာခီးစဉ်ပြည်ရင်နက်ဖြန်အင်္ဂါနေ့မှာအမေရိကန်နိုင်ငံကိုလာရောက်မှာဖြစ်ပြီးသမရဘရိုက်အိုဘားမားနဲ့တွေ့ကအမေရိကန်လွှတ်တော်နဲ့ကုလသမဂ္ဂအထွေထွေညီလာခံမှာလည်းမေကွန်းပြောမှာဖြစ်ပါတယ်ခင်ဗျာ
။ VOA အမေရိကန်အတန်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တက္ကသိုလ်ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။တောင်ကိုရီးယားနိုင်ငံရဲ့ပထမဆုံးဒုက္ခသည်ခေါ်ယူနေရာချထားရေးအစီအစဉ်နဲ့ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်30ကိုခေါ်ယူပြီးတော့နေရာချထားပြီးမှဖြစ်ပါတယ်။နယ်စပ်ဒုက္ခသည်စခန်းတစ်ခုကကရင်ဒုက္ခသည်တွေကို UNHCR ကုလသမဂ္ဂဒုက္ခသည်ရုံးရဲ့အကူအညီနဲ့ရွေးချယ်စီစစ်မှုတွေလှုပ်ဆောင်နေတယ်လို့တောင်ကိုရီးယားတရားရေးဌာနကပြောပါတယ်။သူတို့ကိုလာမဲ့ဒီဇင်ဘာလမှာခေါ်ဆောင်မှာဖြစ်ပါတယ်။တောင်ကိုရီးယားမှာဒုက္ခသည်ခေါ်ယူနေရာချထားရေးအစီအစဉ်ကိုလွန်ခဲ့တဲ့နှစ်နှစ်မှာစတင်လိုက်ပြီးတဲ့နောက်အခု UNHCR ရဲ့ဒုက္ခသည်အစီအစဉ်နဲ့ဒီကရင်ဒုက္ခသည်တွေကိုခေါ်ဆောင်မှာပါ။တောင်ကိုရီးယားအစိုးရဟာဒုက္ခသည်ဥတွေကိုပြဋ္ဌာန်းတဲ့ပထမဦးဆုံးအာရှနိုင်ငံဖြစ်ပါတယ်။ဒီဥတွေအရပဲ UNHCR ရဲ့အကြံပြုချက်နဲ့ဒုက္ခသည်တွေကိုခေါ်ယူနေရာချထားပေးမှာပါ။ဒုက္ခသည်တွေကိုခေါ်ယူနေရာချထားပေးတဲ့အာရှနိုင်ငံတွေထဲမှာဆိုရင်တော့ဂျပန်က2010မှာပထမဦးဆုံးခေါ်ယူတာဖြစ်ပြီးတော့တောင်ကိုရီးယားကတော့ဒုတိယမြောက်ခေါ်ယူတာပါ။အခုခေါ်ယူတဲ့ဒုက္ခသည်အယောက်30ကို F2 ပြည်ဝင်ခွင့်ဗီဇာပေးမှာဖြစ်ပြီးတော့အဲ့ဒီဗီဇာအရသူတို့ရောက်လာရင်အလုပ်လုပ်ခွင့်ရှိမှာပါ။ရောက်လာတဲ့ဒုက္ခသည်တွေဟာကိုရီးယားဘာသာစကားသင်ယူရမှာဖြစ်ပြီးအစိုးရရဲ့ဒုက္ခသည်ထောက်ပံ့ရေးစခန်းမှာတစ်နှစ်အလုပ်သင်အဖြစ်နဲ့နေထိုင်လေ့လာပြီးတော့မှအစိုးရကသူတို့ကိုတနေရာရမှာအတည်တကျနေရာချပေးမှာဖြစ်ပါတယ်။ မြန်မာတွေဟာကိုရီးယားတွေနဲ့အခြေခံယဉ်ကျေးမှုတူညီပြီးတော့တောင်ကိုရီးယားမှာရှိပြီးသားမြန်မာတွေကလည်းအခြေတကျရှိနေတာမလို့အခုရောက်လာတဲ့လူသစ်တွေအနေနဲ့ကိုရီးယားလူပအောင်တိုင်ဝမ်မှာပို့ပြီးတော့လွဲလွဲကူကူဝင်ဆက်မယ်လို့ယူဆကြောင်းတောင်ကိုရီးယားအစိုးရကပြောပါတယ
်။ဩစတြေးလျဝန်ကြီးချုပ်သစ်ရဲ့ဝန်ကြီးအဖွဲ့ထဲမှာအမျိုးသမီးကာကွယ်ရေးဝန်ကြီးတူပထမဆုံးအနေနဲ့ပါလာပါပြီ။အရင်ဝန်ကြီးချုပ်တိုနီအပတ်ဖြုတ်ချပြီးဖြစ်လာတဲ့ဩစတြေးလျနိုင်ငံရဲ့ပထမဆုံးအမျိုးသမီးကာကွယ်ရေးဝန်ကြီးအရင်ထက်လက်တော်မှမာရိုက်စ်ပိုင်းအနေနဲ့ဒီနေ့ကျန်းသစ်စာချိန်ဆခဲ့ပါတယ်။ဝန်ကြီးချုပ်သစ်မယ်ကွမ်တာဘူးအနေနဲ့အမျိုးသမီးဝန်ကြီး9ဦးခန့်ခဲ့ရမှာကာကွယ်ရေးဝန်ကြီးတာဝန်ယူရတဲ့မာရက်စ်ပိုင်းကတော့ဒေတာရင်းကိုရီးယားနှစ်နိုင်ငံစီးရေးတင်မှတ်မှုတွေနဲ့တိုင်းပြည်ရဲ့အရေးကြီးဆုံးကာကွယ်ရေးစာချုပ်စာရင်းတွေကိုစီမံခန့်ခွဲရတော့မှာပါတကယ်တော့ဝန်ကြီးချုပ်တစ်ထာဘူးအနေနဲ့သူ့ပြန်ပေးအရင်ဝန်ကြီးချုပ်အပေါ်ထားစီမံခန့်ခွဲမှုညံဖြန့်ခဲ့ပြီးသဘောထားစစ်တမ်းကောက်ယူမှုတွေမှာလူမှုများခဲ့တယ်လို့ထောက်ပြကာအစိုးရပါတီဖြစ်တဲ့လူ့သမားပါတီခေါင်းဆောင်ဖြစ်ကပါဖယ်ရှားပစ်ခဲ့တာဖြစ်ပါတယ်ခင်ဗျ
တင်းလာနေညာထိတ်တန်းရောက်တဲ့တွင်တွေကိုမအေးတနာကျော်နဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင်ခုတော့တင်းဆောင်မရီကိုဆက်လိုက်တင်ပြတော့မှာပါနိုဝင်ဘာလမှာကျင်းပမယ်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီးရင်မှာရွေးနေတဲ့အပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဝေဖန်လိုက်တယ်လို့ရွေးကောက်ပွဲကော်မရှင်အနေနဲ့ဥပဒေနဲ့မညီတဲ့လှုပ်ဆောင်မှုတွေလုပ်နေတာတွေလည်းရှိတယ်လို့ပြောဆိုလိုက်ပါတယ်တခြားပါတီတချို့ရဲ့ဥပဒေမဲ့လှုပ်ဆောင်နေမှုတွေကိုကော်မရှင်ကိုတိုင်ကြားပေမဲ့လည်းအရေးယူပေးခြင်းမရှိဘဲနဲ့မျက်ကွယ်ပြုထားတယ်လို့လည်းပြောဆိုပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါကအခုလိုသတင်းပေးပို့ထားပါတယ်
ဒီကနေ့ပါတီအောင်နိုင်ရေးရုံးခန်းမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေကိုမီဒီယာနဲ့တွေ့ဆုံချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအခုလိုပြောဆိုလိုက်တာပါ
။ဒီဦးတင်ဝင်းဆိုတဲ့အနေနဲ့ပေါ့ဒါကျွန်တော်တို့ဒီရတော့မှတော့ဒီထိုက်ပါတယ်။ပါရပြီးတော့ဖတ်ဖို့တင်တယ်။ဒီပြတော့တက်မတော့ဒါကင်းရှင်းသွားပြီးဖြစ်တယ်။ဒါမှမဟုတ်ကရွေးကောက်ပွဲဝင်ရတယ်ဆိုပြီးတော့ပါရပြီးတော့အဲ့မှာပါပြီးတော့ဒီဟိုတော့ချိန်ဆက်တိုင်းမှာပြပြီးကြောရအောင်ဒုက္ခရဆက်ရှိတယ်။ဆိုပေမဲ့အဲ့ဒီပုဂ္ဂိုလ်ကကျန်လာပြည့်တဲ့အခါမှာသူ့ဒီဝင်မှုတော်ကမူလတာဝန်ဖြစ်တဲ့ဘုံမူကြီးကျင်ဝဲအနေနဲ့တန်းပြေပြန်လို့ရှိဖို့တန်းကိုင်းတယ်ဆိုတာပေါ့။သူ့ကဆောင်ရတဲ့အချက်တွေကိုပြန်လည်ပြီးတော့တန်းပြေပြန်ဆောင်ရွက်ပေးလိုက်တယ်ပြီးတော့လူတွေသိစားဟာဒီဟာဝင်လည်းပဲကျွန်တော်ကောက်ဝတ်နေအောင်တင်တာပေါ်မှာလည်းအားနောက်ကျသွားပြီးပါပြီးတော့ကြောက်ပြတ်နေတဲ့ဒါကိုလက်လူရှိတဲ့ကိစ္စကိုသိစားဖို့လည်းတွေ့ပါတယ်။
မကြသေးခင်ကရန်ကုန်တိုင်းလုံခြုံရေးနယ်နေဆက်ရေးရာဝင်ကြီးတာဝန်ကနေအငိမ့်စားယူခဲ့တဲ့ဥတင်ဝင်းနဲ့ပတ်သက်ပြီး NLD ကနိုင်ကဥတင်ဦးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ဒါပြင်လက်ရှိမှာတက်မတော်ကနေအငိမ့်စားယူပြီးနိုင်ငံရေးနယ်ပယ်တွေကိုဝင်ရောက်လာတဲ့တက်မတော်သားဟောင်းတွေဖြစ်တဲ့ဦးလာထေဝင်းဦးဝေလွင်နဲ့ဝင်ကြီးဟောင်းဦးမြင့်လှိုင်တို့ဟာထုတ်ပြန်ထားတဲ့စီကံချက်တွေကိုမလိုက်နာဘဲမဲဆွယ်စည်းရုံးမှုလှုပ်ဆောင်ခဲ့တဲ့အထောက်ထားတွေရှိပေမဲ့ရွေးကောက်ပွဲကော်မရှင်ကအရေးမယူခဲ့ဘူးလို့သူကထောက်ပြပြောဆိုခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဗဟိုကော်မတီဝင်ဦးဝင်းထိန်ကလည်းမအူပင်ကနေကြန့်ခိုင်ရေးပါတီလွှတ်တော်ကိုယ်စားလှယ်အနေနဲ့ဝင်ရောက်ရှင်ပြိုင်မဲ့တိုင်းညွတ်မှာမိဘနှစ်ပါးစလုံးနိုင်ငံခြားသားဖြစ်ကြောင်းထောက်ထားတွေရှိနေပေမဲ့ကော်မရှင်အနေနဲ့လွှတ်တော်ကိုယ်စားလှယ်အနေနဲ့ဝင်ရောက်ရှင်ပြိုင်ခွင့်ပေးထားကြောင်းဒီပေါ် NLD အနေနဲ့တင်ပြခဲ့ပေမဲ့ကော်မရှင်ကကိုယ်စားလှယ်အဖြစ်ရုပ်သိမ်းခြင်းမရှိဘဲစစ်ဆေးနေဆဲဖြစ်တယ်လို့သာအကြောင်းပြချက်ပေးခဲ့တယ်လို့ဦးဝင်းထိန်ကပြောပါတယ်
အဲ့ဒီကျေးဇူးရရကမဘာသာထုံးတာသိကြတယ်ကျွန်တော်တို့ဗာဒီဥက္ကဋ္ဌကိုနာမည်တဲ့ကောပေါ်ပြတဲ့အပြင်ကိုကျွန်တော်တို့ဟာသူတို့မြို့ဘာသာသာနာဥရီမထောက်ခံတဲ့အကြောင်းမင်းပေးဖို့ဆိုတဲ့လို့ဆိုတဲ့စာအဲ့ဒါနဲ့ပတ်သက်လို့ဖြောင်းဝင်တဲ့ပုဂ္ဂိုလ်ကအာဏာပါတီကြီးရပုဂ္ဂိုလ်မြို့ဝချုံမော်ဒီဟင်္ဒရာတို့အသိတို့မှာဆိုလို့ရှိရင်အဲ့ဒီဒီရန်ကုန်ကနေပို့လိုက်တဲ့ကျေးဇူးရရအထုတ်လိုက်အထုတ်လိုက်ကျွန်တော်ဓာတ်ပုံရှိတယ်ဖြောင်းဝင်တဲ့စာတွေရှိတယ်ဖြောင်းဝင်တဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒါလည်းပတ်သက်ပြီးအကျိုးကြောင့်ဖော်ပြပြီးတော့ UEC ကိုတင်ပြတဲ့အခါမှာကျွန်တော်တို့ပြောတာကဘယ်လိုမှအရေးမဖြစ်ဘူ
းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဗဟိုကော်မတီဝင်ဦးဝင်းထိန်ပြောဆိုထားတာပါလက်ရှိနောက်ဆုံးထုတ်ပြန်ထားတဲ့မဲစင်းနဲ့ပတ်သက်ပြီးကြုံတွေ့နေရတဲ့အပေါ်မှာလည်းသူကခုလိုပြောပြပါသေးတယ
်ဒီရန်ကုန်တိုင်းကတချို့မြို့နယ်တွေမှာတွေ့တာရောနေဆိုတာရှမ်းပြည်မှာရောတင်းတားရီမှာရောတိုင်းနယ်ပြည်တွေအနှံ့မှာတွေ့တာတချို့မိသားစုတွေမှာကိုမိသားစုဖို့ခင်းနေလူတွေပို့နေတယ်လေယောက်ပေါ်လာရှိတယ်ရှစ်ယောက်ပေါ်လာရှိတယ်အဲ့ဒါကိုတက်ဆိုင်ရမိသားစုတွေကမြို့နယ်ကော်မရှင်လုံးသွားပို့တယ်ကောက်ွက်မယ်လို့ပြောတာကောက်ွက်တိုင်းဝဲမရှိဘူးဒါဘက်ကသွားဒါဘက်ကသွားပြီးတော့ပြောတဲ့ခါကျတော့ဒါကသူတို့နဲ့မဆိုင်ကော်မရှင်နဲ့ဆိုင်ပြီးလေအဲ့လိုပေါ်ရောပို့တယ်ပို့တဲ့ပုံကိုယ်တွေကဘယ်သူတွေလဲကျွန်တော်တို့မသိဘူးတမျိုးနဲ့တမျိုးတွေမှာပို့နေမယ်ဆိုလို့ရှိရင်တတိုင်းလို့ဆိုရင်တောင်းတဲ့တိန်းတဲ့ချီရှိမယ်လို့ကျွန်တော်မှတ်စား
မဲစင်းရင်မှောင်ရင်မှုတွေကြောင့်ပါတီအောင်နိုင်ရေးအပေါ်မှာထိခိုက်နိုင်တယ်လို့ဗဟိုကော်မတီဝင်ဦးဝင်းထိန်ကပြောပါတယ်ပါတီအောင်နိုင်ရေးအတွက်မဲဆွယ်စည်းရုံးနာမှာအခက်ခဲတွေရှိနေပေမဲ့ရာဂိုင်းနှုံပြအောင်မြင်အောင်လှုပ်ဆောင်မှာဖြစ်ကြောင်းပါတီရဲ့နိုင်ရကဦးတင်ဦးကပြောပါတယ
်မမေခါသတင်းပေးပို့ထားတာပါရှင် VOA ကလည်းတင်လာနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်တော်တော်ရှင်များရှင်2015ရွေးကောက်ပွဲဟာနိုင်ငံအပြောင်းအလဲအတွက်အရေးကြီးလာတဲ့အဆုံးဖြတ်ဖြစ်တာမို့ပြည်သူတွေအနေနဲ့မိမိတို့ရဲ့ဆန္ဒမဲပေးပိုင်ခွင့်နိုင်ငံသားအခွင့်အရေးမဆုံးရှုံးရအောင်မဲပေးဖြစ်အောင်ပေးကြဖို့အနုပညာရှင်တွေနဲ့လူငယ်တွေကတိုက်တွန်းလို့ဆိုလိုက်ပါတယ်။မာရွင်နေတဲ့မဲစင်းတွေကိုပြင်နိုင်ဖို့ကရက်တရက်တပတ်စာလောက်ပဲကြံတော့တာမို့မဲစင်းစစ်ဆေးပြီးမားရင်ပြင်ဖို့ပြည်သူကနေပြည်သူအချင်းချင်းအရေးတကြီးစီယုံလုံဆောင်နေကြတာဖြစ်ပါတယ်။အသေးစိတ်ကိုတော့မဆုမုံကဆက်ပြောပြထားပါတယ်ရှင်။
ဟုတ်ကဲ့ပါလာမယ့်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်မဲပေးနိုင်တဲ့မဲဆန္ဒရှင်စည်းရင်းကိုစက်တင်ဘာလ၁၄ရက်နေ့ကဒုတိယအကြိမ်ဖြစ်နောက်ဆုံးထားထုတ်ပြန်ခဲ့တာဖြစ်ပြီးစက်တင်ဘာလ၂၈ရက်နေ့နောက်ဆုံးထားပြီးပြန်လည်ပြင်ဆင်ကြဖို့ကိုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတာဖြစ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲမှာအဓိကအကြဆုံးနဲ့အရေးပါဆုံးဖြစ်တဲ့ဆန္ဒမဲပေးပိုင်ခွင့်ရှိသူပြည်သူတွေနိုင်ငံသားအခွင့်အရေးမဆုံးရှုံးရအောင်အနုပညာရှင်တွေနဲ့လူငယ်တွေကပြည်သူတွေကိုရွေးကောက်ပွဲအသိပညာပေးကမ်ပိန်းတွေနဲ့လိုက်လံနှိုးဆော်နေပါတယ်။မဲပေးပိုင်ခွင့်ရှိသူပြည်သူတိုင်းမဲပေးနိုင်ရင်မဲစည်းရင်းတွေမှန်မှန်မှန်သွားကြည့်ကြဖို့မဲပေးကြဖို့ပါဝင်ဆောင်ရွက်နေတဲ့ရုပ်ရှင်ဂီတစာပေစတဲ့အနုပညာနယ်ပယ်ကအနုပညာရှင်တွေကရုပ်ရှင်တရုတ်ဆောင်ထုံးအိမ်ဒရာဘိုကနိုင်ငံအပြောင်းအလဲအတွက်ပြည်သူတွေမဲပေးပြစ်အောင်ပေးကြဖို့အခုလိုတိုက်တွန်းလိုက်ပါတယ
်။နိုင်ငံတော်ကနေပြီးတော့မှနိုင်ငံအပြစ်အတိမတ်ပြုတ်ပေးတဲ့ကတ်ကိုကန့်ဆောင်ထားစေကမူသူ့ရဲ့မဲစည်းရင်းမှာကိုယ်နာမည်မပါရင်ထည့်ခွင့်မရတာကြောင့်မလို့မဲစည်းရင်းကြည့်ကြဖို့တိုက်တွန်းတာပါရှင်။အဓိကတော့မဲရဲ့တန်ဖိုးကိုသေသေချာချာနားမလည်တဲ့ပြည်သူများကိုကျမတို့ကစော်ဩကျင်တာပါမဲတပြားဆိုတာဟာကိုယ့်အုပ်ချုပ်မဲ့အစိုးရကိုရွေးချယ်ပိုင်ခွင့်ဖြစ်ပါတယ်နိုင်ငံသားတစ်ယောက်ရဲ့အမြင့်ဆုံးအာဏာဖြစ်ပါတယ်အဲ့ဒါကြောင့်မလို့မဲကိုထည့်ပြအောင်ထည့်ရပါမယ်ထည့်ပြင်းနေဆိုတဲ့စိတ်ဆန္ဒရှိရင်မဲထည့်မယ်ဆိုတာတစ်ခုတည်းနဲ့မပြီးပါဘူးမဲစရင်မှာကိုယ့်နာမည်ပါမှဖြစ်မှာပါအဲ့ဒီအတွက်ကြောင့်တပတ်ထဲကြံပါတယ်မဲစရင်မြန်မြန်သွားစစ်ကြပါလို့တိုက်တွန်းလိုပါတယ
် Independent Youth for Change လို့အမည်တွင်တဲ့ကျောင်းသားလူငယ်တွေစုဖွဲ့ထားတဲ့လူငယ်တွေကလည်းရွေးကောက်ပွဲအသိပညာပေးစတစ်ကာကမ်ပိန်းလုပ်ငန်းတွေကိုမြို့နယ်အနှံ့လိုက်လံဆောင်ရွက်ပေးနေကြပါတယ်။ပြည်သူတွေရွေးကောက်ပွဲဆိုင်ရာအသိပညာတိုးစေဖို့လူစီကားရနေရာတွေအခြေခံလူတန်းစားအများစုရှိတဲ့စင်ချေဘုံတွေကိုတွားရောက်ဆွေးနွေးပညာပေးလှုပ်ရှားနေကြတယ်လို့ဦးဆောင်လူငယ်တဦးဖြစ်တဲ့မတ်ရွှေဆက်ကပြောပါတယ်
။အဲဒီမှာကိုယ်နာမည်ပါမပါပေါ့နော်။ကိုယ်နာမည်ပါမှသွားတော့ဆစ်ပေးဖို့မပါခဲ့ဘူးဆိုလို့ရှိရင်ဘာကြောင့်မပါရလဲ။ဟိုမပါဘူးဆိုလို့ရှိရင်အဲ့မှာမဲယုံမှာလက်မှတ်မဲယုံမှာပြင်လို့ရတဲ့ကျွဲအကြောင်းပေါ့နော်။အဲ့အမျိုးတွေကိုသူတို့ကတော့လုံးဝသိမှန်းသာမသိဘူးမဲစင်းတော့ဘာမှမသိဘူးဘယ်နေ့မှမဲစင်းကထမ်းမှန်းတော့မသိဘူးဆိုရယ်ဒီလိုမျိုးတွေလည်းရှိနေရတဲ့အတွက်ပေါ့နော်အဲ့ဟာမျိုးတွေဥစားပေးပြလို့တယ်ဒီကရှိရတဲ့ကဘယ်လိုကောက်လို့ဒီမှာမှာရွေးကောက်ပွဲမှာမဲပေးနိုင်ဖို့မဲစင်းမှာကိုယ့်ရဲ့နာမည်စီးရင်မှမှန်ကန်ကန်ပါလာဖို့အဲ့ဒါကိုအဓိကထားပြီးရွှေရပြီးလုပ်တာပါမှာ
နိုင်ငံအတွက်အရေးကြီးအပြောင်းလဲမှာပြည်သူတွေအားလုံးပါဝင်နိုင်ရေးလူငယ်တွေဘက်ကတက်နိုင်တဲ့လောက်ခွန်အားနဲ့ကိုယ်အသိစိတ်ဓာတ်နဲ့ကိုယ်လှုပ်ရှားဆောင်ရွက်နေကြတာဖြစ်ပါတယ်လို့လည်းရွေးကောက်ပွဲအသိပညာပေးလှုပ်ရှားနေတဲ့လူငယ်တွေကပြောပါတယ
်ဒီဟာကရွေးကောက်ပွဲဆိုတာကတနိုင်ငံလုံးတိုင်းတာနေတဲ့လူရှင်ရန်ကိုအရေးကြီးပါတယ်ကိုယ်ဘက်ကပေါ့နော်ကိုယ်ဘက်ကဒါနိုင်ငံသားတယောက်ရဲ့အမြင့်ဆုံးအာဏာဖြစ်တဲ့ဟိုမဲပေးနိုင်တဲ့အခွင့်အရေးအမြင့်ဆုံးအာဏာပဲအဲ့တော့အကုန်လုံးစိတ်ပါဝင်စားစွာနဲ့ပေါ့နော်ဒီနိုင်ငံရေးကိုစိတ်ပါဝင်စားရတယ်ကိုတိုက်တဲ့အစိုးရကိုကိုရွေးချယ်နိုင်ခွင့်ရှိတယ်ဆိုတာလေးကိုအကုန်လုံးသိစေချင်တယ်ဒါကိုယ့်ရဲ့လက်ခွင့်ကိုယ့်ရဲ့မဲပေးခွင့်ဘယ်သူမှမဆုံးရှုံးစေချင်ပါဘူးအဲ့လိုမျိုးလေးပဲအကုန်လုံးသိတင်တာပေးချင်ပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်ပြည်သူတွေမဲစည်းရင်းကြည့်ဖို့မှားယွင်းမဲစည်းရင်းတွေကိုပြင်ကြဖို့မဲပေးပုံမဲပေးနည်းစတာတွေကိုအသိပညာပေးလှုပ်ဆောင်နေပေမဲ့လို့ရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုတွေမှာအားနည်းချက်တွေရှိတယ်လို့ဝေဖန်မှုတွေရှိနေချိန်မှာပဲအခုလိုရုပ်ရှင်ဂီတစာပေလောကအနုပညာရှင်တွေနဲ့လွတ်လပ်တဲ့ဒီမိုကရေစီလိုလားတဲ့လူငယ်တွေနိုင်ငံရေးအင်အားစုတွေဘက်ကရွေးကောက်ပွဲအသိပညာပေးမှုလုပ်ငန်းတွေကိုပြည်သူတွေနဲ့အတူပူးပေါင်းလှုပ်ရှားဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်
တော်ရရှိများရှင်ရွေးကောက်ပွဲမှာမဲပေးနိုင်ဖို့အတွက်မဲစင်းရင်မှာပါမပါစစ်ဆေးရမယ်နောက်ဆုံးရက်ဟာ29ရက်နေ့မှုရက်ပိုင်းမဲ့လိုပါတော့တယ်ပြည်သူတွေမဲစင်းရင်စစ်ဆေးဖို့နဲ့ပတ်သက်ပြီးကြုံနေကြရတဲ့အခက်အခဲတွေနဲ့ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားကြမယ်ဆိုတာကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစေလိုပါတယ်
ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က 1-232-3555 ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ထိုင်းရိုက်ဒေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA ကနေတနင်္လာနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ တောသားရှင်များရှင်တိုင်းရင်းသားလက်နက်ကိုင်တို့နဲ့နိုင်ငံရေးဆွေးနွေးပွဲတွေပြီးမှာ 2008 ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရမယ်ဆိုတာနဲ့ထောက်ရငြိမ်းချမ်းရေးမရခင်အချိန်ထိစစ်တပ်ဟာနိုင်ငံရေးမှာဆက်လက်ပါဝင်ပတ်သက်နေရမယ်လို့လက်ရှိအာဏာရပါတီဘက်ကခံယူထားတဲ့အကြောင်းပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြောဆိုပါရယ် ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတည်ဆောက်နိုင်ရေးကိုဦးတည်နေပြီဖြစ်တယ်လို့လည်းလက်ရှိအာဏာရပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြောဆိုပြီးတော့မဲဆွဲစည်းရုံးခဲ့တာပါ။ဒီပေါ်တိုင်းရင်းသားကောင်းဆောင်တို့နဲ့တုံသက်သူတို့ကဘယ်လိုရှုမြင်ကြပါသလဲ။အသေးစိတ်ကိုတော့မတ်တင်ရင်ထိုက်ကစူးစီးတင်ပြထားပါရယ်ရှင်။
အနိုင်ရပြည်တော်စုချန်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဘက်ကအခြေခံဥပဒေပြင်ဆင်ရေးကိုမူအားဖြင့်လက်ခံထားတယ်လို့ပါတီရဲ့အထွေထွေအတွင်းရေးမှူးဦးတင်နိုင်သိန်းကဒီလ6ရက်နေ့ပါတီမဲဆွယ်စည်းရုံးရေးဟောပြောမှုအဖြစ်နဲ့ရေဒီယိုရုပ်မြင်သံကြားတို့ကနေပြောဆိုသွားပါတယ်။ပြည်တွင်းညီညွတ်ရေးရရှိဖို့အတွက်နိုင်ငံရေးဆွေးနွေးပွဲများကျင်းပပြီးရင်ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည် ွယ်စည်းပုံအခြေခံဥပဒေမှာမလွဲမသွေဖြည့်ဆွက်ပြင်ဆင်ဖို့လိုအပ်လာမှာဖြစ်ပါတယ်။ဒါကြောင့်ပြည်တွင်းငြိမ်းချမ်းရေးဆိုင်ရာနိုင်ငံရေးဆွေးနွေးပွဲများပြုလုပ်ညှိနှိုင်းပြီးတဲ့အချိန်ခါမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုဆက်လက်ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ယခုလိုပြည်တွင်းငြိမ်းချမ်းရေးမရရှိသေးမီပြည်တွင်းပြည်ပကများရှိနေတဲ့ကာလမှာပြည်သူတို့ရဲ့အသက်အိုးအိမ်စီစဉ်တဲ့နိုင်ငံတော်ရဲ့အချုပ်အခြာအာဏာတည်တံ့ခိုင်မြဲရေးအတွက်တမတော်ဟာလွှတ်တော်အစိုးရတိုင်းရင်းသားပြည်သူတို့နဲ့အတူဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်အဖွဲ့အစည်းကြီးတရားဖြစ်ကျွန်တော်ပါတီကရှုမြင်ပါတယ်။ထာဝရငြိမ်းချမ်းရေးရရှိပြီးတိုင်းပြည်တည်ငြိမ်အေးချမ်းတဲ့အချိန်ခါမှာတမတော်ဟာနိုင်ငံရေးတဲ့နိုင်ငံတော်ကာကွယ်ရေးတာဝန်တွေကိုပြောင်းလဲထမ်းဆောင်သွားမှာဖြစ်လို့လွှတ်တော်ရဲ့နိုင်ငံရေးဟာလည်းတဖြည်းဖြည်းပြောင်းလဲသွားမှာဖြစ်ပါတယ်
။ထာဝရငြိမ်းချမ်းရေးမရခင်အထိတမတော်ဟာမြန်မာနိုင်ငံရေးမှာပါဝင်နေရမှာဖြစ်တယ်လို့အာဏာရပြည်ထောင်စုချန်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့မူဝါဒဟာလက်တွေ့ဖြစ်လာနိုင်မဲ့အလားအလာနည်းတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သားကတုံ့ပြန်ပါတယ်
။ကျွန်တော်တို့ဒီတိုင်းရင်းသားတနက်ကင်တော်လှန်ရေးတပ်ဖွဲ့တွေကိုလည်းအလုံးပြီးကျွန်တော်တို့တပ်တွေကိုကျွန်တော်တို့တပ်ဖွဲ့တွေကိုအလုံးဒီဒီအားစနစ်နဲ့အလုံးဖြတ်သိမ်းရမယ်ဆိုပြီးတော့မှသူတို့ကဟိုကင်ထားတယ်လေအဲ့ဒါလည်းမဖြစ်နိုင်တဲ့ကိစ္စပါသူတို့ဘက်ကလုံးဝကိုအလျှော့ပြတဲ့ပုံမရှိဘဲနဲ့ကျွန်တော်တို့ကိုကြီးပဲတစ်ဖက်သားပေါ့လေကျွန်တော်တို့တပ်တင်အားတို့အလုံးဖြတ်သိမ်းမယ်သူတို့ဟိုသူတို့တက်ထားတဲ့ဒီသောရငင်းချမ်းကြီးဆိုတာကျွန်တော်တို့တိုင်းသားလက်နဲ့ကင်ဖွဲ့တဲ့အားလုံးလက်နဲ့ချပြီးတော့မှသူတို့အောက်မှာအားလုံးအတူနေမယ်ဆိုတဲ့ပုံစံမျိုးကိုသူတို့ကတွက်နေတယ်။အဲ့လိုမျိုးကတော့ဖြစ်ဖို့အလားအလာဘလုံးမှမရှိနိုင်ဘူး။ဒါကတော့ကျွန်တော်ခံယူထားတဲ့အပိုင်းပေါ့လေ
။ဒါပေမဲ့တိုင်းရင်းသားလက်နဲ့ကင်အရေးဖြည့်ရှင်းရမယ်ဆိုတာကတော့မြန်မာအစိုးရအဆက်ဆက်အဓိကထားလှုပ်ဆောင်ကြရမှာဖြစ်တယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်ပဲဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့ဆိုတာကလည်းမဖြစ်နိုင်တဲ့အကြောင်းတိုင်းရင်းသားခေါင်းဆောင်တခုဖြစ်တဲ့နိုင်ဟန်သားကပြောပါရယ်တချိန်တည်းမှာပဲမြန်မာနိုင်ငံရေးမှာတတ်မတော်ကပါဝင်ပတ်သက်နေတာကြောင့်ဒီမိုကရေစီထွန်းကားရေးနဲ့တိုင်းရင်းသားတို့နဲ့ပြည်လဲရေးတို့မှာအခက်အခဲဖြစ်စေတယ်လို့ယူဆတဲ့အကြောင်းသတင်းစာဆရာဦးစီသူအောင်မြင့်ကဝေဖန်ပါရယ်တ
တ်မတော်ခေါင်းဆောင်တွေလောက်တာကတခုတည်းပဲသူတို့အာယုံကဒီနိုင်ငံရေးဘက်ကိုပဲရောက်ပြီးတော့မှဟိုတိုင်းပြည်ရဲ့ဒီအစိုးရအာဏာပေါ့အဲ့တော့ရဖို့ပဲကြိုးစားနေတဲ့ခါကျတော့ကျန်တဲ့ဘက်တွေမှာနေဟင်းပြီးတော့မှတိုင်းပြည်အချုပ်အခြာအာဏာကိုထိန်းအောင်လည်းသူတို့မလုပ်နိုင်ဘူးအခုဒါဝါကိစ္စတို့မိုင်းလာကိစ္စတို့အရန်ကိုထင်ရှားတာပဲတော့တက်မလို့တရားအနေနဲ့ဆိုဒါတော်ကိုသိခါကြားစီတဲ့ကိစ္စမျိုးတွေပဲဆိုအဲ့ဒါအဓိကဘာကြောင့်ဖြစ်ရသလဲဆိုတော့တက်မလို့ကဒီနိုင်ငံရေးအာယုံစိုက်ပြီးတော့အစိုးရအာဏာရဖို့ပဲအကုန်လုံးသူ့ရဲ့အာဏာခွန်ဆိုင်လုပ်နေတဲ့ခါကျတော့တကယ်တိုင်းပြည်အချုပ်အာဏာအခြားအာဏာထိန်းသိမ်းမှုကိစ္စတွေနော်တမလို့ကကွေးစွန့်ရည်ဒီဘက်မှာကြာဆင်းသွားတယ်ဆိုတော့အဲ့ဒါပြရတာပဲဒါကြောင့်မလို့ဒီပီခံမျိုးပါတီရဲ့မူဝါဒတမလို့ပေါ်ထားတဲ့မူဝါဒဆိုကျွန်တော်ထင်တယ်ဒါမမှန်ဘူးကျွန်တော်ဒူးချင်းဆိုမထောက်ခံနိုင်ဘူးလို့ထင်တယ
်ပြည်တော်စုချန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့ဖက်ဒရယ်ပြည်တော်စုတီထောင်ရေးအေဂျင့်တာယာရေးနဲ့ ခွင့်ဖြိုးတိုးတက်ရေးတို့အတွက်မဲပေးကြပါလို့မဲဆွဲသွားပါတယ်ရှင်မတငိထိုက်ကမင်းမြန်တင်ပြသွားရပါရှင်ဒီကနေ့ပထမပိုင်းအစုံအသက်ခင်မှာထိုင်းမြန်မာနယ်စပ်ကပြစ်ခတ်မှုဖြစ်တဲ့သတင်းတပုတ်နောက်ဆုံးတင်ပြပါောင်းမယ်ထိုင်းမြန်မာနယ်စပ်မဲဟုံဆောင်ခရိုင်တွင်းကဘန်မိုင်နန်းဆွိုင်ကရင်နီအမတ်တစ်ဒုက္ခတဲ့စခန်းမှာမနေ့ညပိုင်းကတနက်နဲ့ပြစ်ခတ်မှုဖြစ်ခဲ့ရာကြောင့်စခန်းမှာနေထိုင်သူဒုက္ခတဲ့နှစ်ဦးသေဆုံးပြီးတော့သုံးဦးဒဏ်ရာရရှိသွားပါတယ်တနက်နဲ့ပြည်သူဟာစိတ်ဝေဒနာခံစားနေရလို့ဖြစ်ပြီးဒီကနေ့တနင်္လာနေ့ညနေပိုင်းမှာတော့လုံချိုရေးတာဝန်ခံတွေကသူ့ကိုဖမ်းဆီးဖို့ကြိုးစားနေစမှာပဲဆုံးသွားခဲ့တယ်လို့ဆိုပါရယ်အကြောင်းစုံကတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါရယ
်ထိုင်းမြန်မာနယ်စပ်ကမရောက်ဆောင်ခရိုင်အတွင်းမှာရှိတဲ့ဒေသအခေါ်နုပအလို့အမည်ရတဲ့ဗတ်မိုင်နန်းဆွယ်ကရင်နီအမှတ်၁ဒုက္ခသည်စခန်းမှာတနင်္ဂနွေနေ့ညကပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူနှစ်ဦးသေဆုံးပြီးသုံးဦးပြင်းထန်စွာဒဏ်ရာရရှိခဲ့တာပါပြစ်ခတ်သူဟာစိတ်ကြဝေဒနာခံစားနေရတာမို့ဒုက္ခသည်စခန်းကဈေးကမ်းမှာစိတ်ကူးတမှုခံယူနေသူတဦးဖြစ်ပြီးသူဟာလက်လုံတလုံးထိုးတနက်နဲ့စခန်းတွင်ကရင်နီရိုးရာပွဲတော်လုပ်နေတဲ့အချိန်မှာလူစုလူဝေးထဲတနက်နဲ့ပြစ်ခတ်ခဲ့တာလို့ဆိုပါတယ်ပြစ်ခတ်မှုကြောင့်နှစ်ဦးသေဆုံးသွားခဲ့ရကြောင်းမျက်မြင်တွေ့ရှိခဲ့ရတဲ့ဒုက္ခသည်တဦးကပြောပါတယ
်ရက်ခွက်စတောင်းမှာဖြစ်တယ်ရက်ခွက်စနစ်ကဒီဒီနီရိုးရာဒီကူပွဲလောက်တယ်လေအဲ့ဒါပွဲတော်လက်လက်ကနေလက်လူအုပ်စုပေါ့နော်အဲ့မှာတနတ်တမအဲ့ဒီအုပ်စုပြစ်လိုက်တယ်ပေါ့နော်သူပြစ်တာကဒီဟိုဘလုံးဖြူဥစားဒီတော်လိုက်တဲ့ဥစားတနတ်လေအဲ့ဒါနဲ့ပြစ်လိုက်တော့ဥမာလူကအွန်လိုင်းနေရောမတစ်ချက်ချက်ပြစ်တော့လေးအဲ့ဒါလေးယောက်လောက်ကြာသွားတယ်မနှစ်ယောက်တော့တည်သွားတယ်နှစ်ယောက်တော့တိုင်ရန်ရတာပေါ့နော်နောက်ထပ်တချက်တချက်တည်းအမှတရားလက်ဟောအဲ့ဒါကလည်းပေါ့မင်းလက်ချီအမှတရား၃ယောက်ရမှာမယောက်ပြီးရ
တယ်တင်းလာနေနေ့လယ်ပိုင်းအထိတော့ပြစ်ခတ်ခဲ့သူဟာရက်ွက်73တဲကနေတလုံးမှာနေထိုင်နေပြီးတနက်ကင်ဆောင်ထားတဲ့အတွက်လုံချုံရေးအာဏာပိုင်တွေကအင်အားတွေနဲ့တနက်သမားကိုအရှင်ဖမ်းဆီးရမိဖို့အတွက်စ조사ခဲ့ကြတယ်လို့ဆိုပါတယ်ညနေပိုင်းမှာတော့မနေ့ကပြစ်ခတ်မှုတွေအတွင်းမှာရထားတဲ့ဒဏ်ရာနဲ့တနက်သမားတည်ဆုံးသွားခဲ့ရကြောင်းဒုက္ခသည်တဦးကပြောပါတယ်
သူမှဒဏ်ရာရထားတာရှိတယ်မနေ့တော့မနေ့တော့ညနေ9နိုင်ခွဲမှသူစပြည့်တဲ့အချိန်မှာဒုတိယစီစံပြည့်တဲ့အချိန်မှာအဲ့ဒီအိနီနာရှင်ကသူ့ဒိုမီနန့်သူ့လမ်းပြတယ်လေလူကလူတွေလက်တိနေတယ်သူ့ဒိုမီနန့်လမ်းပြတော့သူရဲ့ညာဖက်ကျော်မှထိရောမှန်သွားတော့ဘောနော်အဲ့တော့အဲ့ဒီဒဏ်ရာအဲ့ဒီဒဏ်ရာလက်ရှိထားတာသူကျွန်တော်တို့ထင်တာဒီညမနေ့မလင်းဆိုသူအသက်ပြောင်းနိုင်ပြောင်းလောက်တယ်ဘောအဲ့ဒီဒဏ်ရာနဲ့ခံနိုင်မှာမဟုတ်လို့ထင်တာအဓိကတော့သူ့အရှင်ဘုရားရှင်ဖောင်းဖို့စူးစမ်းခဲ့ပါတော့နော်မနေ့ဒီမနေ့ရှင်းနိုင်ရတဲ့အားလေး
တိတ်ဆုံးသူတွေကတော့အသက်18နှစ်အရွယ်ခူးထေးတယ်နဲ့အသက်42နှစ်အရွယ်ခူးဆဲတယ်ဖြစ်ပြီးတနက်နဲ့ပြစ်ခတ်ခဲ့သူကတော့အသက်39နှစ်အရွယ်ခူးထေးတယ်ဖြစ်တယ်လို့ဆိုပါတယ်တနက်နဲ့ပြစ်ခတ်သူဟာသားသမီးနှစ်ယောက်ရဲ့ဖခင်ဖြစ်ပြီးစိတ်ကြဝေဒနာခံစားနေရတဲ့အတွက်ဒုက္ခသည်စခန်းမှာဆေးဝါးကုသမှုခံရသူတူဦးဖြစ်တယ်လို့လည်းဆိုပါရယ်။သူဟာကရားလူမျိုးဖြစ်ပြီး1996ခုနှစ်ကတည်းကဒုက္ခသည်စခန်းမှာနေထိုင်သူတူဦးဖြစ်တယ်လို့ဆိုပါရယ်။သူဟာရက်ွက်73မှာနေထိုင်နေသူဖြစ်ပြီးအခင်းဖြစ်ပွားပြီးချိန်ကစလို့အဲ့ဒီရက်ွက်ထဲကဒုက္ခသည်တွေကိုအာဏာပိုင်တွေကဖယ်ရှားခိုင်းထားတယ်လို့အဲ့ဒီအနီးတစ်ဝိုက်မှာရှိတဲ့ဒုက္ခသည်စခန်းထဲကအကြောင်းကိုလည်းပိတ်ထားရတယ်လို့ဆိုပါရယ်။သူ့လိုပဲအလားတူစိတ်ကြဝေဒနာရှင်တချို့လည်းဒုက္ခသည်စခန်းထဲမှာရှိနေသေးတဲ့အတွက်အလားတူဖြစ်ရမျိုးတွေထပ်ဖြစ်လာမှာကိုဒုက္ခသည်တွေကစိုးရိမ်ပူပန်နေကြပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်တသိန်းကျော်ခိုးလုံနေထိုင်နေကြပါတယ်။ကရင်ပြည်ဒုက္ခသည်စခန်းမှာတော့လက်ရှိလူဦးရေတသောင်းကျော်နေထိုင်နေပါတယ်ရှင်။
မအေးအေးမတင်ပြတော့ပါရှင် VOA ကနေတင်လာနေညဖက်တင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျမတို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေတစင်ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့တဲ့အသေးချင်းတွေတောင်းယူလဲဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0939382555လေးကိုခေါ်ဆိုနိုင်ပါတယ်စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းစီစဉ်စာလိုက်တက်တာမှ855ဘို့စာလိုက်ကြီးကိုစာရေးသားပေးပို့နိုင်ကြပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့စက်တင်ဘာလ27ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ25 30နဲ့58တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနာဆင်ရမယ့်အစီအစဉ်တွေထဲမှာတော့
ဒီမတူကွဲပြားတယ်ဆိုတဲ့နေရာမှာအများကြီးရှိရဲ့ပေါ့လူတစ်ယောက်မှာဟိုတစ်ယောက်နဲ့တစ်ယောက်ဒီကျွန်မတို့ဒီဟိုအောင်သာမတူစဉ်းစားပုံစဉ်းစားနည်းတွေမတူပေါ့နော
် Food Right ပညာသင်ဆိုရပြီးတော့ American နိုင်ငံ Florida ပြည်နယ်တက္ကသိုလ်မှာမဟာဘွဲ့သင်တန်းတက်နေတဲ့မဒင်ရှန်နန်ရဲ့ယုံကြည်ရာကိုသူယုံကြည်ရာစီစဉ်မှာကြားရမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး Blogger တွေပြောသမျှနဲ့တက်တန့်ရောင်သတင်းလောသတင်းအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့နိုင်ငံတော်အယံဆန်ထားရှိရေးကော်မတီအနေနဲ့သတ်မှတ်ထားတဲ့အတိုင်းအယံဆန်တိုလောင်ရေးကိုဦးစားပေးလှုပ်ဆောင်တင်တယ်လို့မြန်မာနိုင်ငံဆန်စပါးအသင်းချုပ်တာဝန်ရှိသူတွေကပြောပါရယ်။ဒါမှလည်းမကြာခင်တုန်းကဖြစ်သွားခဲ့တဲ့ရေကြီးရေရှမ်းမှုတွေလို့အရေးပေါ်အခြေအနေနဲ့ရင်ဆိုင်ရတဲ့အခါလိုအပ်သူတွေကိုအကူအညီချက်ချင်းပေးနိုင်မှာဖြစ်တယ်လို့ဇေနုံရုတ်တရက်ထိုးတက်မှုတွေကိုလည်းဟန်တာနိုင်မယ်လို့ပြောပါရယ်။မြန်မာနိုင်ငံဆန်စပါးအသင်းချုပ်ဒုတိယဥက္ကဋ္ဌဒေါက်တာဆိုးထိုးနဲ့ဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ်ရှင်။
ကြည့်မှုကြောင့်ပျက်စီးသွားတဲ့လေယာဉ်မြေတွေပြန်လည်ထူထောင်ရေးအတွက်ကတော့တော်တော်လေးအချိန်ယူလုပ်ဆောင်ရအောင်မယ်ထင်တယ်နော်ဆရာ
။ပြန်လည်ဆက်ရိုးတို့ပြန်လည်ပြီးမွေးမြူမှုတို့ဒါတို့လည်းကျွန်တော်တို့ကလိုအပ်တဲ့အရင်းအနှီးပေါ့နော်။အရင်းအနှီးဆိုတာငွေကြီးတဲ့ကျွန်တော်တို့လိုအပ်တဲ့ဆက်ရိုးတဲ့ဆိုတဲ့ခုနကမျိုးစဘာတနေဩဇာနောက်ဒီခုနပြောတဲ့ဆက်ရွေးနည်းပညာပေးမှုဒါတွေရတဲ့ကျွန်တော်တို့လိုအပ်တယ်။ကျန်တဲ့မွေးမြူရေးအတွက်ဆိုတဲ့သူမွေးမြူရေးငါဆိုတဲ့ငါနဲ့ပတ်သက်တဲ့ဒါခုနဒီလိုအပ်တဲ့ဒီရင်းကြီးဒါတွေလိုအပ်ချက်တွေရှိနေအောင်နော်ဒါတွေကတော့ခုနပြောလိုဒီပြည်ပြဝပြန်လဲပြီးကျွန်တော်ပံ့ပိုးမှုပေးမှာပဲကျန်တဲ့ကျန်ထူမှာပေါ့အဲ့လိုမဟုတ်ဘူးဆိုတော့ကျွန်တော်ကဒီရင်းဘက်ကတော့ရှော့တော့၄-၅နှစ်တိကျွန်တော်ကသွားနိုင်နေနေတာရှိပါတယ်နောက်ဘာဖြစ်လာမလဲဆိုရင်ခုနလေတမားရဲ့လေဆက်မလုပ်နိုင်တဲ့အတွက်ကြောင့်လေယာဉ်တွေဆုံးခွာပြီးတော့မှာဒါမျိုးတက်လာပဲသူတို့ဘီဘောက်ကိုထွက်ခွာသွားတဲ့အခါကျရင်နောက်ရေရှိမှာလဲကျွန်တော်ရဲ့အတိုင်းကြီးရခုန GDP ရဲ့အထိခိုက်မယ်နောက်တော့ခုနလေယာအဝင်ဝင်မှာရှိတဲ့လက်သမားတွေအတွက်စိုးစိုးမှုရှိတာပဲ။နောက်ရရှိဆိုရင်ဌာနရိတ်ကပုံုံရေးအတွက်ပါကျွန်တော်ထိခဲ့လာတဲ့နေထိုင်မှုရှိတာ ਨੇ ပေ
ါ့။မြန်မာနိုင်ငံမှာဆရာဟိုအရန်တူလောင်ထားတဲ့ဆန်တွေပါရှိသလားဆရာ။ဟိုနှစ်စင်ပေါ့နော်ဒီပုံမှန်အဖြစ်ဟိုနိုင်ငံတော်အစိုးရပဲဖြစ်ဖြစ်ဆရာတို့ဆန်စပါးအသင်းချုပ်ကပဲဖြစ်ဖြစ်ပေါ့။ဟိုအများဆုံးအဖြစ်တော့နိုင်ငံတော်အစိုးရကဒီအနောက်နိုင်ငံတွေမှာဆိုလဲလှုပ်လေရှိကြလေသူတို့အရန်တူလောင်ထားတာအိန္ဒိယမှာဆိုလဲအဲ့လိုသူတို့တူလောင်ထားတာတွေရှိတယ်။မြန်မာနိုင်ငံမှာအဲ့လိုမျိုးရှိသလားဆရာ။ဘယ်လောက်ရှိလဲ။
အဲဒီကတော့တုံးစံရောကျွန်တော်က ASEAN Plus 3ဆုံးဖြတ်ထားတော့ကျွန်တော်ဗမာပြည်ရဲ့ခွဲတဲ့အတန်းချင်းတောင်းလေးတောင်းပေါ့နော်တူတော်ရမယ်ဟာတော့ဒါတော့ရှိပါတယ်ကျွန်တော်ရဲ့ private sector ကပေါ့နော်ညီမနိုင်ငံဆန်တော်အသင်းချုပ်ကလည်းကျွန်တော်က2012ခုနှစ်ကစပြီးတော့ ASEAN သားရှိကော်မတီဆိုဖွဲ့တယ်ဖွဲ့ရောမှကျွန်တော်ကဟိုအစိုးရစီက10ဘီလီယံပေါ့နော်ဒါကိုရှင်းဝင်နေတဲ့သူကပြီးတယ်ကျွန်တော်တို့private sector နေပြီးတော့ 3.5 billion တမအမ 1 billion အားလုံးပေါင်း 14.5 billion ပို့ကျွန်တော်က buffer stock ဆိုပြီးကျွန်တော်ကထားခဲ့တယ်ပေါ့နော်အစနေဆိုတော့အကန်ကန်ဆိုးဆိုတာပဲပေါ့နော်ဒီနေ့တော့14ဟာကျွန်တော်ကတောင်းရံမှာဂျိုးစီဝါကာဝေးရင်းနဲ့မြင့်နေဥတွေပေါ်လာတဲ့အခါကျတော့ဒီဥတွေကတော့ဥဆောင်ကော်မတီဆိုတာနိုင်တော်ဒုသမ္မဥစည်းပြောမှာဖွဲ့လိုက်တယ်ဖွဲ့လိုက်တဲ့အခါကျတော့ကျွန်တော်ကအရေးဆန်ထားစီကော်မတီဆိုတာမလိုတော့ဘူးပေါ့နော်တို့ရတော့ကျွန်တော်တို့အစိုးရကိုလည်းပတ်စံပြန်ဟပ်လိုက်တယ်သူကိုကြွေးပြန်ဆက်လိုက်တယ်ကျွန်တော်စီကအခုကတည်းကစည်ရင်ရှင်းရှင်းဖြတ်သိမ်းနေတာလုပ်နေရပါတော့။အလောဆက်ပြောရရင်တော့ကျွန်တော်ဒီပုဂ္ဂိယကဏ္ဍအစံလောအတင်းချုပ်အနေနဲ့ကဒီကြအရန်စံ buffer store လုပ်ထားတာမရှိဘူး။အလက်ကြီးရောကျွန်တော်တို့ကကိုယ့်ရဲ့အတင်းဝင်ကုန်တာကုန်ပြီး export လုပ်တဲ့ကုမ္ပဏီတွေနောက်စံဆက်ပိုင်းတွေနောက်ကျန်တဲ့အတင်းဝင်လေသမားတွေတို့မှရှိတဲ့ဟာကိုပဲ store ကိုပဲကျွန်တော်ကပြန်ပြီးရေးတာရက်ကန်ပြီးတော့သူလက်ရှိဖြစ်သွားတယ်ပြဿနာဖြစ်သွားတယ်။ဒါကြဖြစ်တဲ့အချိန်မှာကျွန်တော်ကဒါကိုအောက်ချပြီးကိုစီစဉ်ဆောင်ရွက်ပေးရတာဖြစ်တယ်။ ကျွန်တော်ကရေနဝဗုဒ္ဓကဏ္ဍမှာဒါနိုင်ငံတော်ရန်စံထားရှိဆိုပြီးတော့တရားကောင်းစဉ်တစ်ခုအနေနဲ့ရှိခဲ့ပြီမဲ့ဒီဒီကြီးနေမှုမဖြစ်ခင်နေမှာပဲဒီဟာတော့ကော်မတီကတော့မဖြစ်သေးဘူးသူကလုပ်ငန်းတွေအားလုံးကကျွန်တော်ကစည်ရင်းပြန်စစ်နေစည်ရင်းရှင်းတဲ့အနေအထားမျိုးဖြစ်နေဆိုအဲ့အနေအထားမျိုးတော့ရှိပါခုနကပြောတဲ့ကော်မတီရတယ်ဟိုဥရေကြတယ်နေဥရေထွက်တာတစ်နှစ်လောက်ကြာပြီဥရေဒီရောဘာမှတော့ထွက်မလာရုံးမလာသေးဘူးနော်အဲ့ကျွန်တော်ကဒီဒီဘက်ကအရှိရဟာတယ်မလို့ရတော့ဘူးဆိုတော့ကျွန်တော်ပတ်စံပြန်တောင်းတော့မှာပြန်တော့ပြန်ဆက်လိုက်ရတယ်။နောက်စင်းရင်းရှင်းနေတော့နေတာဖြစ်တယ်။ဆိုတော့အဲ့ဒီအနေအထားကိုရှိပါ။အ
ဲ့တော့ဟိုနိုင်ငံတော်အစိုးရဒီကော်မတီဖွဲ့ထားပေးမယ်လေစောစောဆရာပြောသလိုလက်တွေ့အကောင့်ထဲဖုံးမွက်လည်းဘာမှမရှိဘူး။စောစောဟိုတကယ်တော့ပုဂ္ဂလိကတွေကိုဟိုတူလောင်ဖို့မလိုတော့ဘူးလို့ပြောရင်နိုင်ငံတော်အစိုးရသူ့ရဲ့တူလောင်မှုအားကိုမြင့်တင်ရမယ်အနေအထားရှိတာပေါ့ဘယ်လင်းမြအောင်လေဟုတ်တယ်မလား
။မှန်တယ်မှန်ဟုတ်တယ်ဟုတ်
အဲ့ဆိုတော့အဲ့ဒီလိုမျိုးအရန်အခုဆိုရင်ပဲလက်တွေ့ဟိုအချိုးဟိုအချိုးတရားမှုဟာဖြစ်လာပြီအရန်တူလာမှုမရှိတော့ဟိုပါပေါ့ဟိုဟိုတဘာဘေးရနေဆိုတော့ဟိုဘယ်သူမှကြိုပြောလို့မရတဲ့ခါကျတော့အခုရုပ်တရက်ရင်ဆိုင်ရတဲ့အနေအထားအရကျွန်တော်တို့အခက်ကြုံရတဲ့အနေအထားမျိုးဖြစ်လာတော့ဒီလိုမျိုးတူအရန်တူလောင်ထားတာကရောဆရာတို့စံစဘာအတင်းချုပ်အနေနဲ့ဘလောက်အရေးပါတယ်လို့မြင်တယ်လဲဆရာအရေးဟိုပါပေါ့ဒီမြမစံစည်းကွက်အတွက
်ကျွန်တော်ကတော့ဒီကတော့ကျွန်တော်တင်တာတော့လှုပ်တဲ့နေလို့မြင်တာပေါ့နော်ဘာလို့ဆိုလှုပ်တဲ့နေဆိုတာအာဆီယံကပြောတဲ့သူပြောရဲ့ဒီကြံကြင်တောင်းလေးတောင်းလေးကကျွန်တော်တို့ကမလုံလောက်နိုင်ဘူးပေါ့နော်။အော်မလုံလောက်နိုင်တယ်ဆိုရင်ကျွန်တော်ကနှစ်ခုပေါ့။ကျောင်းရနှစ်ခုအတွက်ကျိုးရှိရလို့မြင်တယ်။ဒီမှတ်တည်းအချက်ကတော့ခုနရေးဖို့အချိန်နေမှာပေါ့နော်။ဖြစ်ပါကျွန်တော်တို့ကဒါအရင်ကအရှိတုံးကလည်းရခိုင်ကောင်းပြည့်ပြည့်တုံးကရခိုင်ပူရတယ်။နောက်ကချင်းမှာခုနပြောတဲ့ဒီစစ်ပီးချောင်းတွေအတွက်ကျွန်တော်ပူရတာရှိတယ်။ဒီနေ့နိုင်တိုင်းဆန်ပြတဲ့ပူတဲ့ကိစ္စမျိုးတွေရှိတယ်။နောက်ကျန်တဲ့ရေးပေးပြတဲ့ပြဿနာကဝင်ကြီးပေးတာမျိုးတွေရှိတာပေါ့နော်။အဲ့ဒီအပြင်ကိုတော့ဘာလုပ်ပေးလဲဆိုရင်ကျွန်တော်ဒီမှာဒီနေ့စဉ်နေစဉ်ထုံးဆိုင်ကဒီစပားပေါ်တဲ့ခုနပြောတဲ့ဒီနိုဝင်ဘာဒီဇင်ဘာဇန်နဝါရီဆိုဈေးကျတာအပေးချင်းမှာဈေးတက်တယ်ဆိုရင်ခုနအခုဘာလို့ဝါကောင်းမို့နော်ရှစ်လပိုင်းပတ်ဝန်းကျင်လောက်ဆိုရင်ကျွန်တော်ကဈေးတက်တယ်ဒါနှစ်တိုင်းနေတိုင်းဖြစ်တော့ဈေးကျတဲ့အချိန်ကျရင်ဝယ်မဲ့လူမရှိဘူးအဲ့ဒီအချိန်မှာကျွန်တော်အရန်စံထွက်ပြီးဝယ်ပြီးတော့ဒေသမားတွေအတွက်ဘာဖာဖြစ်တယ်ဘုရားတို့လည်းခံနိုင်ရင်ရှိဈေးတက်တဲ့ခုနတစ်စက်စာမဖြစ်တဲ့အချိန်မှာကျွန်တော်ကဒီခုနလပိုင်းရှစ်လပိုင်းဆိုရင်စံလေးတည်တဲ့အခါကျရင်တာဝန်လည်းလုပ်လို့စားရတယ်ဖြည်းဖြည်းဖြစ်တယ်။ဖြစ်တဲ့အခါသူတို့ကကျွန်တော်ကခုနတင်းတော်ရဲ့နှုံးနဲ့ကျွန်တော်ကခုနစံဆိုင်တွေဖွင့်ပြီးရောင်းချပြီးတော့ဒါပြီးတော့ခုသာခံတာရှိရယ် price stability ပေါ့နော်ဒီအတွက်လည်းအကျိုးရှိရဆိုကျွန်တော်မြင်လာတော့ဒီလက်ရှိကျွန်တော် private sector ဒီခုနပြောရန်စံထားချီကြီးကြပ်မှုပုံပြီးဆိုတာမလိုရတော့ဘူးဆိုရယ်ကျန်တဲ့ company တခုကနေပြီးတော့ဒီကိုစားဆောင်ရွက်ပေးဖို့လိုမယ်ပေါ့နော်။ဒါပေမဲ့ခုနအကျိုးနှစ်ခုရမယ်တခုကလည်းတစ်စားဖြစ်တဲ့အချိန်မှာခုတည်း buffer store ရှိနေမယ်အမှန်နဲ့ကြရတယ်ဈေးနှုန်းတိတ်ကြီးတဲ့အချိန်မှာလည်းဒါလလုတ်လဆားရတဲ့ကိုဈေးနှုန်းပြန်ချပေးမယ်။နံပါတ်3ချက်ကဒေသမားရဲ့ဈေးတိတ်ကြတဲ့အချိန်မှာလည်းတိုင်းနာတစ်ခုနဲ့ဝယ်ရင်းထိနိုင်ရုံကျွန်တော်မြင်တယ
်။ဟုတ်ကဲ့ဒါတကယ်တော့နိုင်ငံတော်အစိုးရအကြမ်းမတ်နဲ့လှုပ်တင်တဲ့ကဏ္ဍပေါ့။
ပြင်မနေလိုရမယ့်အားလို့ကျွန်တော်မြင်တယ
်။နောက်တစ်ခုကဆရာကြီးအခုမြန်မာနိုင်ငံအနေမှာပေါ့နော်တနည်းတနည်းဒီစံစားသုံးတဲ့ပမာဏဝယ်ယူသုံးဆမှုပမာဏဟာ consumption ကဘယ်လောက်လောက်ရှိလဲဆရာ။
ကျွန်တော်ကတော့တွေ့ပြရလို့ပေါ့ကျွန်တော်တို့ကထွက်တာကဒီ14နံပေါ့ message တန်ထွက်တယ်သုံးနာကျွန်တော်တို့က17တန်းဝဲ17တန်းကြာကျွန်တော်တို့ကစားတော့စားရှင်းပေါ့နော်ကျွန်တော် surplus ဖြစ်တာ2 million ပေါ့2 to 2.5 million တော့ပိုရှန်လေလို့ကျွန်တော်ကဒါနှစ်တန်းပေါ့တွေ့တာပေါ့နော်ဒါတော့ကျွန်တော် export အားလောက်အထိပဲပို့နိုင်ပါဘူးကျွန်တော်ကမနေ့က 1.83 million ပို့တာဆိုတော့ဒါနေရာလေး2 million နေပါပေါ့နော်အဲ့တော့ maximum ကကျွန်တော်က2 to 2.5 ပို့ဒါကျွန်တော်ဘူရှာနာဝဆပ်လက်စတ
ာကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ထားတဲ့အပတ်စဉ်စီပွားရေးကဏ္ဍကိုတင်ပြပေးသွားတာပါရှင်ဒီစီစဉ်ကိုတင်းလာနေညဖက်နဲ့အင်္ဂါနဲ့မနက်ခင်းစီစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ခုတော့တင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ရဲ့အလဲပါရှင်မဆူမြတ်မွန်စီစဉ်ပြီးကိုသားညွန့်ဦးကကိုကြီးတင်ဆက်ထားပါတယ်
ကတော့မိတ်ဆက်ခဲ့တဲ့ပစ္စည်းသစ်တွေထဲမှာလေဘာလို့ချင်းလဲကိုသားညုံ
ကျွန်တော်တက်တော့ဝယ်သုံးရလောက်အောင်လိုတဲ့ပစ္စည်းတစ်ခုမှမပါဘူးမဆုမြတ်မောင်ကဒါပေမဲ့အစ်စ်ဆိုတော့ဘလောက်ထူးသွားမလဲဆိုတာမျိုးတော့တည့်အောင်စမ်းတော့သုံးကြည့်ချင်တယ်ဗျအထူးဖြင့် iPad Pro ပေါ့
ကျွန်တော်လည်းအတူတူပဲကိုသားညုံရဲ့ Apple ကုမ္ပဏီကထုံးစံအတိုင်းပဲ iPhone 6နဲ့6 Plus ပြီးတော့ iPhone 6s နဲ့ 6s Plus ဆိုပြီးတော့တချို့ function တွေကို upgrade လုပ်ပြီးအစ်စ်ထုတ်တယ်ဖုန်းစစ်နှမျိုးလုံးကအရင် iPhone 6နဲ့6 Plus အတိုင်းပဲအရွယ်အစားအတူတူပဲပိုတာသွားတာကတော့ Apple ရဲ့အပြောအယဆိုရင်တော့ processor အသစ်ထည့်ထားတော့နှစ်ဆပုံမြန်သွားမယ်။နောက် camera တွေကပိုကောင်းသွားတယ်။နောက်ပြီးတော့ 3D touch ဆိုတဲ့နည်းပညာသစ်ပါလာတာတွေကတော့ထူးသွားတယ်ပေါ့ရှင်။
3D touch ကတော့သုံးသက်သူတွေအတွက်ပိုအဆင်ပြေနိုင်တာပေါ့အသစ်ထွင်ထားတဲ့ phone touch screen ကိုကိုယ့်လက်နဲ့တိုးတဲ့ဖိတဲ့ဖိအားပေါ်လိုက်ပြီးတော့လုပ်လို့ရတဲ့ option တွေပြောင်းသွားတာဆိုတော့ဖုန်းကိုတစ်ခုခုခိုင်းမှုအတွက်ရင်လိုမျိုးအချင်းချင်းတိုးတာဖိတာနှိပ်တာတွေလုံနေစရာမလိုတော့ဘူးပေါ့ဗျာ
အသစ် iPhone 6s နဲ့ 6s plus နှစ်မျိုးလုံးအရာကတော့အသစ်တစ်မျိုးတိုးလာတယ်ပန်းရောင်ဘက်ကိုတန်းတဲ့ rose gold ရွှေရောင်ဆိုတော့အမျိုးသမီးတွေပို့ပြီးတော့ကြိုက်မယ်ထင်ပါရဲ့နှစ်မျိုးလုံးက 16GB ကစရတယ်ဈေးကလည်း iPhone 6နဲ့6 Plus စရောင်းတော့ဈေးအတိုင်းပဲရှင့
်ဒီတစ်ခေါက် Apple ပစ္စည်းသစ်တွေမိဆက်ပွဲမှာပြောစရာတော်တော်ဖြစ်ခဲ့တာက iPad Pro နဲ့သူနဲ့တွဲရောက်မဲ့ Digital ခဲတံဒီ Apple Pencil Smart Keyboard တို့ကတော့ IT လောကမှာတော်တော်လေးစိတ်ဝင်စားမှုရကြပုံရတယ်ဗ
ျရမှာပေါ့ September 9ရက်နေ့တော့မိဆက်ပွဲမှာဒီ Apple Pencil ဆိုပြီးတော့စပြီးတော့မိဆက်လိုက်တော့ရည်ကြတဲ့သူတချို့တောင်ရှိတယ်ဘာလို့လဲဆိုတော့ဒီကွယ်လွန်သွားတဲ့ Apple CEO Steve Jobs ကိုယ်တိုင်က iPad အတွက်ကို digital ခဲတာမလိုပါဘူးလို့ပြောခဲ့ဘူးတာ။ဒီ tablet computer တွေနဲ့တွဲပြီးတော့သုံးတဲ့ stylus တွေလေအဲဒီတော့ digital ကြောက်တန်းဆိုပြီးတော့ပြောကြတာ iPad ကိုသာတဲ့အဲ့ဒီ stylus နဲ့တွဲပြီးတော့သုံးရအောင်ထုတ်မယ်ဆိုလို့ရှိရင် Apple company ကတော့သွားပါပြီလို့2010တုန်းက Steve Jobs ကိုယ်တိုင်ကပြောခဲ့တာပဲလေ
။အခုဒီ Apple Pencil ကတော့ digital ခဲတာဆိုပေမဲ့ stylus လိုမျိုးမဟုတ်ပါဘူးလို့ Apple company ကအခုတော့ကြေညာတယ်ဗျ။သူက iPad Pro နဲ့တွဲပြီးတော့သုံးနိုင်ဖို့ပဲလုပ်ထားတာအထက်မှာလည်း sensor ပါတယ်ဘက်ထရီလည်းပြန်သွင်းဖို့လိုတယ် Apple Pencil ခဲတံကိုသုံးပြီးတော့ iPad ပေါ်မှာပုံဆွဲမယ်စာရေးမယ်ဆိုလို့ရှိရင်ခဲတံရဲ့အဖို့အဖိအဆောင်အတက်ကိုလိုက်ပြီးတော့ထင်တဲ့ပုံတွေပြောင်းသွားမယ် Digital ဖန်တီးမှုဘိုင်းအတွက်သုံးကြတဲ့သူတွေအတွက်ဆိုရင်တော့တော်တော်လေးသုံးဝင်နိုင်မယ်ထင်တယ်မဆင်မြောက်ရဲ့
Graphic Design သမားတွေအတွက်ကတော့အစားရေက Apple ပစ္စည်းတွေကလက်ဆွဲဆိုတော့ဒါကတော့ငင်းစရာမရှိပါဘူးကိုသားညုံရဲ့Washington Post သတင်းစာဆောင်ပါးထဲမှာတော့ digital နည်းပညာသုံးဖန်တီးတဲ့နေရာမှာတမယိုးချပစ္စည်းမျိုးအပေါ်မှီတည်ပြီးတော့လဲဖန်တီးနိုင်တယ်ဆိုတာကို Apple ကပြချင်တာဖြစ်တယ်လို့သုံးသပ်ပါတယ်။နောက်ပြီးတော့ဒီ Apple ပစ္စည်းတွေကိုသုံးဖို့ကိုယ့်ရဲ့လက်ကလွဲလို့တခြားဈာကန်ပစ္စည်းတွေမလိုပါဘူးဆိုတာလည်းမဟုတ်ဘူး။သုံးတဲ့သူတွေဘက်ကလိုအပ်ချက်နဲ့အညီလိုက်လျောညီထွေဖြစ်မဲ့ Apple Pencil လို့ပစ္စည်းမျိုးကတော့လိုရာပါပဲဆိုတာကို Apple Company ကလက်ခံလိုက်ရပြီလို့ Washington Post IT ဆောင်ပါးထဲမှာရေးပါတယ်။
Wired online magazine မှာတော့ဘာကြောင့် Apple ရဲ့ digital ခဲတံကတခြား stylus ခဲတံနဲ့မတူသလဲဆိုတာကိုကိုယ်တိုင်သုံးကြည့်ထားတဲ့ဆောင်းပါးရှင်ကရေးပြထားပါတယ်။ digital ခဲတံတစ်မျိုးနဲ့တစ်မျိုးသိပ်ကွာမှာမဟုတ်ဘူးဆိုတဲ့အမြင်နဲ့သူကစမ်းကြည့်တာ။စမ်းသုံးကြည့်ပြီးတော့ရေးသားဖန်တီးတဲ့နေရာအပိုင်းမှာ Apple Pencil ကအကွာကြီးကွာတယ်လို့သူကမှတ်ချက်ပေးပါတယ်။အဲ့လိုမျိုးပိုကောင်းနေရတဲ့အဓိကအကြောင်းကတော့ software ဘိုင်းရော hardware ဘိုင်းကိုပါ Apple ကပဲဖန်တီးထားတာဖြစ်လို့ပါလို့သူကသုံးသပ်ပါတယ်။သိပ်ကောင်းတဲ့ digital ခဲတံတစ်ချောင်းဖြစ်ဖို့ကခဲတံကိုယ်တိုင်ကကောင်းဖို့လိုတယ်လို့ပဲခဲတံချရေးတဲ့ screen နဲ့လည်းအပြန်အလှန်တုံ့ပြန်မှုရှိဖို့အရေးကြီးတယ်ဆိုတဲ့အချက်ကိုထောက်ပြပါရတယ်။ Microsoft ကထုတ်ထားတဲ့ Surface Tablet Computer တွေနဲ့သူနဲ့တွဲသုံးရတဲ့ဒီ Surface Pen တွေကောင်းတယ်ဆိုတာအဲ့ဒါကြောင့်ပဲဆိုတာကိုလည်းသူရဲ့စောင်းမားထဲမှာဥပမာပေးပါရတယ
်။ခဲတံအရွယ် Apple Pencil တစ်ချောင်းကို $99ပေးရမယ်ဆိုတာကိုတော့ဈေးကြီးတယ်လို့တချို့ကတော့ဝေဖန်တယ်ကိုသားညုံရဲ့ Apple Pencil ခဲတံပဲရောက်သွားလို့ iPad Pro အကြောင်းပြန်ပြောရအောင်မယ်။ iPad Pro ကတော်တော်လေးကြီးသွားတယ်အလျားက 12.6 လက်မဆိုတော့ 73 လက်မနီးပါးကိုဖြစ်သွားပြီ။ပါတာကတော့တော်တော်လေးပါတယ်။သူ့ရဲ့ processor က CPU တွေထက်ကိုနှစ်ဆပိုပြီးတော့မြန်မယ်။ graphic ဘိုင်းမှာလည်းအများကြီးပိုကောင်းသွားပြီ။ battery သက်တမ်းကလည်း10နာရီလောက်ခန့်တယ်လို့ Apple ကတော့ကြေညာထားတာပဲ။ဈေးကတော့အနည်းဆုံး$800ကစတယ
်။ iPad Pro ရဲ့ထူးခြားချက်ကသူ့အတွက်သီးသန့်လုပ်ထားတဲ့ smart keyboard ကိုတက်လိုက်လို့ရှိရင် laptop computer လိုမျိုးသုံးလို့ရသွားမှာပါ။tablet computer တွေကဘာမှအယောင်အေးနေတဲ့အချိန်မှာ laptop လို့လည်းသုံးနိုင်မဲ့ iPad Pro ကို Apple ကထွန်းလိုက်တာက iPad တွေမှာအနာဂတ်ရှိပါတယ်ဆိုတာကိုပြလိုက်တာဖြစ်တယ်လို့ UK ထုတ်တဲ့ Independent သတင်းစာကြီးရဲ့ဆောင်းပါးကဆိုပါတယ်73လက်မနီးပါး iPad ရဲ့သူနဲ့တွဲသုံးရမဲ့ digital ခဲတံရဲ့ keyboard ရဲ့ကိုထွန်းလိုက်တာက Apple company က Microsoft company အရင်စူးစမ်းသလိုသူ့ရဲ့ဒီ tablet computer တွေကိုအများကြီးရောင်းရအောင်စူးစမ်းလိုက်တာပဲလို့လည်းရေးပါတယ
်နည်းပညာဆိုင်ရာအကြောင်းတွေထုတ်ဝေဖြန့်ချီတဲ့ The Next Web ရဲ့ online ဆောင်းပါးမှာတော့Microsoft က Surface ကိုထွင်ခဲ့တာမှန်လိုက်တာလို့ Apple ရဲ့ iPad Pro ကပြလိုက်တာပဲလို့ကိုခေါင်းစဉ်တက်ရေးထားတဲ့ကိုသားညုံရဲ့ tablet computer နဲ့ laptop computer ဆိုတာဘာမှတိတ်မကွာလှပါဘူးလို့ Apple company ကတမင်လုတ်ပြလိုက်တာတဲ့ laptop နေရာမှာ tablet နဲ့အစားထိုးလို့ရပါတယ်လို့ Microsoft ကပြခဲ့တာကို Apple ကလည်းထောက်ခံလိုက်တာဖြစ်ပါတယ်တဲ့ Microsoft ရဲ့ Surface computer တွေကkeyboard တက်လိုက်လို့ရှိရင် laptop လိုမျိုးဖြစ်သွားတယ်ဖြုတ်လိုက်ရင်တော့ tablet computer လိုမျိုးပြန်သုံးလို့ရအောင်လုပ်ထားရမလား
iPad Pro ကတော့ Surface လိုမျိုးဒီ laptop computer တစ်လုံးလိုအပြည့်အဝသုံးလို့မရသေးပါဘူးလို့လည်းဆောင်းပါးမှာရေးပါတယ်အဓိကကသူက computer တစ်လုံးလိုမျိုးအပြည့်စောင့်နိုင်မဲ့ operating system မဟုတ်သေးဘဲနဲ့ iOS mobile operating system ကိုပဲသုံးထားတာကြောင့်ပါတဲ့ဒါပေမဲ့လည်းသူနည်းသူဟန်နဲ့တော့စွမ်းဆောင်နိုင်တယ်ဆိုတာကို Apple ကလုတ်ပြထားပါတယ်လို့လည်းရေးပါတယ် ပြီးခဲ့တဲ့နှစ်တွေမှာတက်ပလက်အယောင်ပါတော့ iPad Pro ကပို့ပြီးတော့အသုံးကျတဲ့တက်ပလက်ဖြစ်ပါတယ်ဆိုတာကိုလုံပြရတာလို့လည်းသုံးသပ်ထားပါတယ်
Microsoft ကဒါကိုအရင်မြင်လို့ Surface Tablet တွေအရင်ထွင်ခဲ့တာဒါပေမဲ့အားနည်းချက်တွေရှိနေလို့ဒါအရင်မအောင်မြင်တာလို့လည်းသူကပြောထားပါတယ်အခု iPad Pro ကြောင့် Tablet တွေပြန်ပြီးတော့အယောင်တက်လာမလားဆိုတာကလည်းစောင့်ကြည့်ရအောင်ပါပါတဲ့ကောင်းတာတစ်ခုကတော့အခုလိုမျိုး Apple နဲ့ Microsoft ကအပြိုင်ဖြစ်လာပြီဆိုတော့သူတို့ပစ္စည်းတွေကိုသူ့ထက်ငါသာအောင်လုပ်ကြရတော့မှာဆိုတော့သုံးမဲ့သူတွေအတွက်ကပိုကောင်းတဲ့ Tablet Computer တွေထွက်လာလိမ့်မယ်လို့ဆောင်းပါးကိုအဆုံးသတ်ထားရဲ့ရှင်
ဒါနဲ့ Apple Watch အသစ်တွေကိုလည်းပြောပါအောင်မဆမြမွေဘယ်လောက်ထူးလာအောင်ပါလဲလဲ
Watch OS 2ကတော့ဤပညာပိုင်းအရန်ကြီးပြောရလောက်အောင်မထူးလာပါဘူးဒီဇိုင်းပိုင်းမဲ့ကိုသားညုံရဲ့ဒီဇိမ်းခန်းအသုံးဆောင်ကုမ္ပဏီ MS နဲ့ပေါင်းပြီးတော့မှ Apple Watch တွေမှာလက်ပတ်ကျိုးပုံစံအသစ်တွေအယောင်အသစ်တွေထွက်လာတာပဲထူးမယ်ဈေးကလည်းဒေါ်လာ1100ကနေစတယ် Independent သတင်းစာဆောင်းပါးထဲမှာကျွမ်းကျင်သူတချို့သုံးသပ်ထားတယ်လို့ပြောရမယ်ဆိုရင်တော့ဒီဝစ်ဆင်လို့ရတဲ့ဤပညာတွေရဲ့အရေးပါမှုကို Apple ကုမ္ပဏီကသိပေမဲ့လူသုံးများလာအောင်လို့ဘလို့လုပ်ရမလဲဆိုတာစမ်းသပ်နေတာအခုထိမအောင်မြင်သေးဘူးတဲ့ကုသညုံကြီ
းမဆုမျက်မွန်စီစဉ်ပြီးကုသညုံကိုကိုညင်တင်ဆက်ခဲ့တဲ့ blogger တွေပြောသမျှစီစဉ်ဖြစ်ပါရဲ့ရှင်ခုတော့ကဘာတလွားကထင်ပေါ်ကြောကြားသူတွေနဲ့အမှုပညာရှင်အတိုင်းဝိုင်းကသတင်းတူတူထထွားတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါရယ်နားဆင်ကြည့်ရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့အီတလီနိုင်ငံက Venice ရုပ်ရှင်ပွဲတော်ပြီးတော့အသွင်သင့်တဲ့တင်ဆက်မဲ့ Jungle Book မောက်ဂရိရုပ်ရှင်ကားဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါအီတလီနိုင်ငံက82ကြိမ်မြောက် Venice ရုပ်ရှင်ပွဲတော်ပိတ်ပွဲအခမ်းအနားကိုတော့ September 12ရက်နေ့ကကျင်းပခဲ့တာမှာ Venezuela နိုင်ငံက Desi Ella အဝေးကားဆိုတဲ့ရုပ်ရှင်နဲ့အကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိသွားခဲ့ပါတယ်အကောင်းဆုံးဒါရိုက်တာဆုကိုတော့ Elclan ဆိုတဲ့ရုပ်ရှင်ဇာတ်ကားနဲ့ Argentina ဒါရိုက်တာ Pablo Trapiro ကရရှိသွားပြီးတော့ဒုတိယဆုဖြစ်တဲ့ Grand Jury ဆိုတဲ့ဆုကိုတော့ American Director Charlie Kaufman နဲ့ပူရဲဒါရိုက်တာ Jude Johnson တို့ကရရှိသွားခဲ့ပါတယ
် Per Fabrice Lucchini del film L'Hermine de Christian Vincent.
ဒီကိစ္စမှာ Fabrice Lucchini ကလမ်းမင်းရုပ်ရှင်ဇာတ်ကားနဲ့အကောင်းဆုံးအမျိုးသားတရုတ်ဆောင်ဆုရရှိသွားပြီးတော့အကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုကတော့အီတလီကအမင်းသမီး Valeria Golino ကပါအမော် Vastro ရုပ်ရှင်ဇာတ်ကားနဲ့အဆုရရှိသွားခဲ့ပါတယ်။အကောင်းဆုံးရုပ်ရှင်ဇာတ်ကားဆုကိုလက်ခံယူတော့ Director Lorenzo Vigas ကဒီဆုကိုသူ့ရဲ့နိုင်ငံကိုယ်စားလက်ခံရယူတာပါလို့အခုလိုပြောသွားပါတယ
်။ Wow. Wow wow.First of all, thanks to Alberto Barbera and Paolo Barata for taking in consideration this Venezuelan film. First time in history that we have a film in Venice.
ဗင်နီဆိုရှင်ပွဲတော်မှာပထမဆုံးအကြိမ်ဖြစ်တဲ့ဗင်နီဇွဲလားနိုင်ငံကရုပ်ရှင်ကားကိုထည့်သွင်းစဉ်းစားပေးတာတွေပွဲစီစဉ်သူတွေကိုအထူးကျေးဇူးတင်ကြောင်းအရင်ပြောချင်ပါတယ်ဒီစုကိုဗင်နီဇွဲလားနိုင်ငံကိုမျှဝေချင်ပါတယ်ကျွန်တော်တို့နိုင်ငံမှာပြဿနာတချို့ရှိပေမဲ့လည်းအလုံးလက်တွဲပြီးတော့ပြဿနာတွေကိုဖြေရှင်းကျော်လွှားနိုင်မယ်လို့ယုံကြည်ပါတယ်ဆိုပြီးတော့အကောင်းဆုံးဇာတ်ကားဆုရရုပ်ရှင်ကိုရိုက်ကူးတဲ့ဒါရိုက်တာ Lorenzo Vigas ကပြောသွားပါတယ်ဒီဆုရဒက်ဆာအလာရုပ်ရှင်ဇာတ်ကားဟာအရန်ချမ်းသာတဲ့လူလက်ပိုင်းအမျိုးသားတဦးဖြစ်တဲ့အာမန်ဒိုကလမ်းပေါ်ကကောင်လေးတစ်ယောက်ကိုငွေပေးပြီးတော့သူ့အခန်းကိုခေါ်လို့ကိုလုံးတီချွတ်ပြခိုင်းတဲ့အကြောင်းဇက်အင်တဲပြီးတော့ရိုက်ကူးထားတာပါသူကသူခေါ်လာတဲ့အမျိုးသားလေးတွေကိုကိုထိလက်ရောက်ကျူးလွန်တာမျိုးတော့မရှိပါဘူးအဲဒီနောက်မှာတော့သူခေါ်လာတဲ့ထက်ကအမျိုးသားလေးတဦးနဲ့ချစ်ကြိုးတွယ်သွားတဲ့လိန်လူချစ်သူဇာတ်ကားပထမဆုရသွားတာဖြစ်ပါတယ်ဗင်နီဆိုရှင်ပွဲတော်ရဲ့အမြင့်ဆုံးဆုဖြစ်တဲ့ဒီ Golden Lion ဆုအတွက်ဇာတ်ကားပေါင်း22ကားဝေရောက်ပြီးရှင်ပြိုင်ခဲ့တာဖြစ်ပါတယ်ရှင
် Are you alone out here? What are you doing so deep in the jungle? Don't you know what you are? I know what you areI know where you came from.
ဘာကျော်ဆာရေးဆရာကြီးရူထရခစ်ပလင်ရဲ့ The Jungle Book ဝတ္ထုကိုနောက်ဆုံးပေါ်နည်းပညာနဲ့ဖန်တီးထားတဲ့ရုပ်ရှင်ကနမူနာအမိခံတစ်ခုကို Walt Disney Pictures ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကစပြီးတော့ထုတ်လိုက်ပါတယ်ဒီရုပ်ရှင်ကတကယ်ရုပ်ရှင်သရုပ်ဆောင်တွေနဲ့သရုပ်ဆောင်မှုတွေကို CGI graphic နည်းပညာနဲ့ရိုက်ကူးဖန်တီးထားတာဖြစ်ပါတယ်။ Director John Favreau ကရိုက်ကူးထားပြီးတော့မင်းသားတယ်လီ Neil Sethi ကမောက်ကလေးဖြစ်တဲ့သရုပ်ဆောင်ထားတာပါ။ဒီဆယ်နှစ်သားမင်းသားတယ်လီဟာကဘာတလွားကဝင်ရောက်ရှင်ပြိုင်တဲ့ခေတ်ကလေးသရုပ်ဆောင်ထောင်တောင်းချီတွေကရွေးခန့်ထားရတာဖြစ်ပါတယ်။ဝေဘလေးတွေကကြွေးမွေးစောင့်ရှောက်ပြီးတော့တော်ထဲမှာကြီးပြင်းလာရတဲ့ကလေးလေးမောက်ကလေးကိုတော်ရဲကကြားဆိုကြီးရှီယခန်ကမုံလွန်အကြီးလို့သူ့ကိုအပြည့်ရှင်မှုအမြဲစူးစမ်းနေတာဖြစ်ပါတယ်။ဒါနဲ့မောက်ကလေးလည်းသူ့ရဲ့ဝင်းပလေမိသားစုကိုခွဲခွာပြီးတော့သူ့နဲ့ဆိုင်သက်လာတဲ့လူတို့ထံကိုပြန်ရောက်လာခဲ့ရတာပါ။သူ့ရဲ့ဘက်တော်သားကြက်တင်နဲ့ကြီးဘေဂီယာနဲ့ဝဲဝွန်ကြီးဘာလူတို့ကသူ့ကိုအမြဲစောင့်ရှောက်ပေးပါတယ
်။
ကျောက်ဖို့ကောင်းတဲ့ငွေကြီးကအာနေရာမှာတော့မင်းသမီးစကားလက်ဂျိုဟန်ဆန်ကအတန်နဲ့တည်ရောက်ဆောင်ထားတာပါဒီ The Jungle Book ရုပ်ရှင်ကို Hybrid နည်းပညာနဲ့ရိုက်ကူးထားတာဖြစ်ပြီးတော့အဆိုလိုတာကတော့တကယ်တည်ရောက်ဆောင်မှုနဲ့ Animation Computer Graphic လှုပ်ရှားကာတွန်းနည်းပညာကိုရောစက်အသုံးပြုပြီးတော့ဖန်တီးထားတာပါလူတည်ရောက်ဆောင်တွေကတကယ်တည်ရောက်ဆောင်ကြပြီးတော့တောကောင်တွေနေရာမှာတော့ကွန်ပျူတာနဲ့ဖန်တီးတဲ့အရုပ်တွေနဲ့တွဲဖက်ပြီးတော့ပြသပါတယ်ဒီနေ့ကပဲအကယ်ဒမီဆုရရှိသွားတဲ့ကဉာဏ်မင်းသမီးလူပီတာညွန်ကိုကမောက်ကလေးရဲ့မွေးစားအမိဝင်းမလီမာကြီးနေရာကနေတရုပ်ဆောင်ပါတယ်။ဒီနေ့နေရာဒီမှာကျင်းပသွားတဲ့ Disney ရဲ့ D23 ပြပွဲမှာရုပ်ရှင်ရဲ့ပြခွက်တချို့အမည်ပြခဲ့တာကစပြီးတော့ဒီ Jungle Book ကဏ္ဍဝင်ဝိထုရဲ့ပြည့်သက်တွေအခုရုပ်ရှင်ကားကိုအယံမျောနဲ့စောင့်ကြည့်နေကြတာပါ။အခုပထမဦးဆုံးထွက်တဲ့မောက်ကလေးအမည်ပြခွက်တွေကိုတော့ဝက်ဝန်ကြီးဘာလူလေးချွန်နဲ့ဘဲနယ်ဆယ်စတီဆိုတဲ့တချင်းနဲ့အဆုံးသတ်ထားပါတယ်။ဒီတချင်းက1969ခုနှစ်မှာ Disney ကဖန်တီးခဲ့တဲ့ The Jungle Book ကာတွန်းကမှပါတဲ့မူရင်းတချင်းဖြစ်ပါတယ်။ The Jungle Book ရုပ်ရှင်ကိုတော့လာမယ့်နှစ်ဧပြီလ16ရက်နေ့မှာ 3D နဲ့ IMAX 3D ရုပ်ရှင်ရုံတွေမှာစတင်ပြီးတော့ရုံတင်မှာဖြစ်ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလာကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht. All have my own
ရှာကြော်ကြသူတွေအကြောင်းစူးစီးတင်ဆက်ထားတဲ့မအေးသန္နာကျော်ရဲ့တက်တန်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်ခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရာစီစဉ်ရဲ့အလဲပါခုတစ်ပတ်မှာတော့ Fulbright ပညာသင်ဆုရပြီးအမေရိကန်နိုင်ငံ Florida ပြည်နယ်တက္ကသိုလ်မှာမဟာဘွဲ့အတင်းတန်းတက်နေတဲ့မတင်ရှန်နန်ကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
ပတ်သက်ပြီးတော့နည်းနည်းဟိုပူပြီးယုံကြည်တဲ့အရာတစ်ခုရှိရဲ့အဲ့ဒါကဘာလဲဆိုလို့ရှိရင်ဟိုမတူကွဲပြားခြင်းအပေါ်မှာကျမတို့မြင်တဲ့အမြင်လေးတွေပေါ့နော်ဟိုမတူကွဲပြားခြင်းပေါ်မှာကျမတို့မြင်တဲ့အမြင်တွေကိုဟိုကြောင်းလဲလို့ရတယ်ဆိုတဲ့အရာပေါ်မှာကျမယုံကြည်တယ်ပေါ့ဟိုဒီတချို့အနေနဲ့လည်းမဖြစ်နိုင်ဘူးလို့ထင်တဲ့အရာတွေလည်းရှင်းရှင်းလိမ့်မယ်ပေါ့နော်ဒါပေမဲ့ကျွန်မအဲ့ဒါဘယ်လိုပြောင်းလဲလို့ရလဲဆိုတော့ဟိုစဉ်းစားပုံစဉ်းစားနေဖြစ်ဖြစ်အဲ့ဒါလေးတစ်ခုကျွန်မဒီရက်ပိုင်းဟိုစဉ်းစားမိရယ်ပေါ့နော်ဘယ်လိုယုံကြည်လဲဆိုတော့ကျွန်မတို့ပထမဒီမတူကွဲပြားတယ်ဆိုတဲ့နေရာမှာအများကြီးရှိရယ်ပေါ့လူတစ်ယောက်မှာဟိုတစ်ယောက်နဲ့တစ်ယောက်ဒီကျွန်မတို့ဒီဟိုပုံစံမတူစဉ်းစားပုံစဉ်းစားနည်းတွေမတူပေါ့နော်ဒါပေမဲ့အဲ့ပုံမှာကျွန်မတို့ကလူတွေအနေနဲ့ကိုယ်နဲ့တူတဲ့လူတွေကိုပို့ပြီးတော့မှဟိုခင်ချင်တယ်ကိုယ်နဲ့တူတဲ့လူတွေနဲ့ပဲပို့ပြီးအုပ်စုဖွဲ့ချင်တယ်သူတို့နဲ့ပဲပို့ပြီးတော့မှဟိုကိုယ့်အတွေ့ကိုယ်နဲ့တူတဲ့လူတွေနဲ့ပဲဟိုကျွန်မတို့ဟိုစကားပြောရတာဆွေးနွေးရတာပို့ပြောတယ်ပေါ့နော်ဒါပေမဲ့တခုကျွန်မတို့အဲ့နေရာမှာစဉ်းစားကြည့်ရဟိုကျွန်မစဉ်းစားကြည့်တာပေါ့မတူကွဲပြားဘူးဆိုတဲ့နေရာမှာဟိုအချို့ပေါ့နော်ကျမတို့မွေးကြရဲဟိုရွေးချယ်လို့မရတဲ့အရာတွေရှိတယ်ဥမာအားဖြင့်ဟ ဟိုကျမဒီတိုင်းပြည်မှာမှလူဖြစ်ချင်တယ်ကျမဒီအသားအရောင်ရှိတဲ့လူတွေထဲမှာမှကျမလူဖြစ်ချင်တယ်ဆိုတာမျိုးကိုကျမတို့ရွေးချယ်လို့လုံးဝမရဘူးဆိုတဲ့အခါကျတော့ဒီရွေးချယ်လို့မရတဲ့ဒီဟိုမတူကွဲပြားခြင်းအပေါ်မှာကျမတို့အနေနဲ့ဟိုဘယ်လိုပြောမလဲကိုနဲ့တူတဲ့လူတွေကိုပဲကြိုက်တယ်ကိုနဲ့တူတဲ့လူတွေကိုပဲဟိုသဘောကျတယ်ဆိုတဲ့အမြင်ကတရားများတမ်းမှုရှိရဲ့လားပေါ့เนาะတခါတည်းကျမစဉ်းစားကြည့်တာပေါ့ကိုရွေးချယ်လိုက်လို့ဟိုဒီလိုဖြစ်သွားတယ်ဆိုလို့ရှိရင်လည်းဒါတပိုင်းပေါ့เนาะတချို့ကိုရွေးချယ်လို့လုံးဝမရတဲ့ကျမတို့ရဲ့ဒီမွေးကလေးရပါလာတဲ့အရာကြီးရှိရဲ့အသားအရောင်ဖြစ်ဖြစ်ဟိုလူမျိုးအုပ်စုဖြစ်ဖြစ်ပေါ့เนาะဆိုတဲ့အခါကျတော့အဲ့ဒီပုံမှာကျမတို့တခါလေးကြားလို့ရှိရင်လူတွေအနေနဲ့ကိုနဲ့မတူတဲ့လူတွေကိုဟိုဟိုလက်ခံဖို့လည်းခက်တယ်ဟိုတကယ်တမ်းလက်တွေ့ဘဝမှာလည်းသူတို့နဲ့ပေါင်းပြီးအလုံးလုံးဖို့ဇူးနေဖို့ဆိုတာလည်းအင်မတန်ခက်တယ်ဒါပေမဲ့ကျမဒီမှာစဉ်းစားကြည့်တာကျမကိုယ်တိုင်အဲ့လိုမျိုးဖြစ်တဲ့အချိန်တွေမှာဟိုဆွမ်းနာကျမပြောတဲ့အရာပေါ့เนาะပါစဉ်းစားကြည့်လဲဆိုဒီသူတို့ဒီလိုဖြစ်တာဒီကိုနဲ့မတူတဲ့အရာဒီသူတို့ရွေးချယ်တာလားဒါမှမဟုတ်လို့ရှင်လဲဟိုကိုနဲ့မတူလို့ပြောတဲ့နေရာမှာကိုကလည်းသူတို့နဲ့မတူနေဘူးပေါ့နော်ဆိုတဲ့အခါကျတော့အဲ့ဒီပုံမှာကျမတို့ခွဲခြားမယ်ဆိုလို့ရှိရင်ဒါဟိုကိုကသူတို့ခွဲခြားတယ်လို့ကိုလည်းခွဲခြားခံမယ်ဖြစ်နေတယ်ပေါ့နောက်တစ်ခုကဒီဟာဒီကိုရွေးချယ်လို့ရတဲ့ကိစ္စမဟုတ်ဘူးပေါ့နော်ကိုမွေးကလေးကဒီလိုဖြစ်လာတယ်ပေါ့ဆိုတော့အဲ့အတွေးလေးကျမတို့ဟိုစဉ်းစားမယ်ဆိုလို့ရှိရင်ဒီမတူကွဲပြားတဲ့ဟိုအမြင်ပေါ့နော်မတူကွဲပြားခြင်းကိုမြင်တဲ့အမြင်ကပူပြီးတော့များကောင်းလာမလားပေါ့နော်ဟိုအဲ့ဒါလေးကျမယုံကြည်တယ်ဆိုတော့ကျမကိုယ်တိုင်လည်းဒီအဲ့လိုမျိုးမြင်ဖို့ရာစူးစမ်းနေရပေါ့နော်တခခုဒီဒီဒီလူကတော့ဒါမှမဟုတ်လို့ရှိရင်လည်းဒီအဖွဲကတော့ဒီအုပ်စုကတော့ကျမမကြိုက်ဘူးလို့စဉ်းစားမိတာနဲ့တခါလေဒါသူတို့ရွေးချယ်လို့ဒီလိုဖြစ်လာတာလားသူတို့ဒီကုသကံကြောင့်ဖြစ်ဖြစ်သူတို့မွေးကြရဒီလိုဖြစ်လာတာလားဆိုတော့အတူမျိုးနဲ့ကျမတို့ပြန်ပြီးစဉ်းစားကြည့်တဲ့အခါကျလို့ရှိရင်ဟိုဒီမတူကွဲပြားခြင်းဆိုတဲ့အပေါ်မှာကိုယ့်ရဲ့အမြင်ကဟိုအနည်းနဲ့အများပြောင်းလဲသွားတယ်ပေါ့နော်ဆိုတော့အဲ့ဒီအရာလေးကိုကျမမျှဝေခံပါတယ်လို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရအစီအစဉ်ပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့တနင်္လာစီစဉ်ကိုစီစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ရနေ17:00အထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ VOA ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုကြံနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမှအေးတန်နာကျော်ကပြောပြပေးပါအောင်ရှင
်ဥရောပနိုင်ငံတွေအနေနဲ့ကြုံတွေ့နေရတဲ့ဒုက္ခသည်ပြဿနာအတွေ့တနင်္ဂနွေချင်းစီကဒုက္ခသည်အရေးအတွက်ဘယ်ရွေးဘယ်များလက်ခံမယ်ဆိုတာမျိုးမဟုတ်ဘဲနဲ့အားလုံးစုပေါင်းလှုပ်ဆောင်မယ်အစီအစဉ်တည်းရဲ့လိုအပ်တယ်လို့ပိုလန်နိုင်ငံသားရေးဝန်ကြီး Josh Kosz Shetina ကပြောပါတယ်။ဥရောပသမဂ္ဂပထမဦးစားပေးလှုပ်ရမှာကနယ်စပ်မြင်ကိုလုံခြုံအောင်ကာကွယ်ရမယ်ပြီးတော့ဒုက္ခသည်ကြိုးစို့ရေးဌာနတွေဖွင့်ပြီးတော့အဲ့ဒီနေရာတွေမှာမှရောက်လာတဲ့သူတွေကိုဒုက္ခသည်အစ်စ်လားဆိုတာစီစစ်တဲ့လို့တင်းလာနေတော့ Political Europe သတင်းစာရဲ့အတွင်းမြင်ဆောင်းပါးမှာသူကပြောထားတာဖြစ်ပါတယ်။အီရန်နိုင်ငံဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးစားနေတယ်ဆိုတဲ့ဆွဆဲချက်ပေါ်မှာကုလသမဂ္ဂကလားကြာရှည်စုံစမ်းနေတဲ့ကိစ္စထူးခြားတဲ့တိုးတက်မှုတွေ့ရတယ်လို့ IAEA ရဲ့နုမျိုးစွမ်းရည်အေဂျင်စီအကြီးအကဲကပြောသွားပါတယ်။ပေါ်ယဟန်မင်းကြီး Francis အနေနဲ့ကျူဘာမျိုးတော်ကနိုင်ငံအရှိပိုင်းမှာကက်စထရိုညီကိုဇာတိမျိုးကိုဒီကနေ့သွားလည်ဖို့ရှိပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ပထမဆုံးဒုက္ခသည်ခေါ်ယူနေရချထားရေးအစီအစဉ်နဲ့ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်30ကိုတောင်ကိုရီးယားကိုခေါ်ယူပြီးတော့နေရချထားပေးမှာပါ။နယ်စပ်ဒုက္ခသည်စခန်းကကရင်ဒုက္ခသည်တွေကို UNHCR ကုလသမဂ္ဂဒုက္ခသည်ရုံးရဲ့အကူအညီနဲ့လှုပ်ဆောင်နေတယ်လို့ကိုရီးယားတရားရေးဌာနကပြောပါရယ်ရှင်
။တရင်ချင်းချုပ်ကမအေးတနာကျော်ကကြေညာပေးခဲ့တာပါ။တင်ညာအတွက်အစီအစဉ်ထုတ်လုပ်ရမှုကရှားဖောင်းဖြစ်ပြီးတော့အတန်လွင့်အင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ်။ VOA American အတန်ညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.665လိုင်းဒိုမီတာ51 kHz 5955တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမှာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနန်းလောပါ
Thank you.
This program has come to you from the Voice of America, Washington.